Welcome to the Voice of America in Burmese.
Mingala ni de sa ma thora shin ni pyo shwin nai ja ba si kana. Bi American dai ye 2018 khu ne August 19 ye tinung ni ni manak kin season ni go American bi rong su Washington DC myo do ga ni line no meter 2440 51 do ga ni dai ye na sin nai de lo bio ye Facebook sa myin na ga ba dai ye thon min pe ni ba bi kya. ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းလေးကိုမနက်ရင်ကျနေတဲ့ကျွန်တော်စကြောသိမ်းပြောပြမှာပါဂွယ်လွန်ကုလသမဂ္ဂတွင်မှုကြောင့်ဟောင်းကိုဖီအန်နန်ကိုကဘာကြီးပို့ပြီးညင်းချမ်းသာယာဝါပြောရေးစွမ်းစမ်းတမန်လှူဆောင်ခဲ့သူဖြစ်ချီကျူးပြောဆိုကြပါတယ်နိုင်ငံတော်တမန်ရောပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဩဂုတ်လ19ရက်ဒီကနေ့ကနေ22ရက်နေ့ထိစင်ကာပူနိုင်ငံကိုလူသဘောခီးစဉ်နဲ့သွားရောက်မှာဖြစ်ပါတယ်အစ္စလမ်ဘာသာဝင်တွေရဲ့အထွတ်အမြတ် Heart Father ရေးပွဲတော်ဒီကနေ့စတင်ပြီဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီမနက်ငယ်ရေခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ဟာခဏတာနာမကျန်းဖြစ်ပြီးမမျှော်လင့်ပဲကွယ်လွန်သွားပါတယ်
။ The commissioner would sometimes begin to doubt himself, you know, whether he had gone too far.In his
role. လူအခွင့်အရေးမဟာမင်းကြီးဇိုင်းဟူစင်ရဲ့ပြောခွင့်ရအမျိုးသမီးရာဗီနာကကိုဗီအာနန်နဲ့ပတ်သက်လို့ဘယ်လိုအကြောင်းအရာတွေပြောပြမှာပါလဲ။သတင်းတွေပြီးမှစောင့်မျှော်နားဆင်နေပါလေ။တခါကျင်းပပြီးသွားတဲ့ကုလသမဂ္ဂရဲ့ဒီကမ္ဘောဒီးယားနိုင်ငံရဲ့ရွေးကောက်ပွဲဟာယုံကြည်စရာမကောင်းဘူးလို့ကုလသမဂ္ဂကပြောကြားလိုက်တဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါလေ။အခုရင်ဆုံးတော့သတင်းတွေမနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ။
ကုလသမဂ္ဂတွင်မှုကြောင့်နိုဘယ်ငင်းချင်းဆုရှင်ကိုဖီအန်နန်ဟာအသက်80ရွယ်မှာကနဒါနာမကျန်းဖြစ်ပြီးစနေနေ့ကအေးအေးချမ်းချမ်းကိုလွန်သွားပြီဖြစ်ကြောင်းသူ့မိသားစုနဲ့သူ့ရဲ့ဖောင်ဒေးရှင်းတို့ကတွစ်ထောက်မှကြေညာပါတယ်။လက်ရှိကုလသမဂ္ဂတွင်မှုကြောင့်အန်တိုနီယိုဂူဒရက်စ်ကမစ္စတာအန်နန်ဟာကောင်းကျိုးအတွက်လမ်းညွှန်တွန်းအားဖြစ်ပြီးကိုဖီအန်နန်ကိုယ်တိုင်ကကုလသမဂ္ဂအဖွဲ့ကြီးဖြစ်ခဲ့ပါတယ်လို့ပြောပါတယ်။ကနဒါသမ္မတနာနာအကူဖိုအဒူးကကျွန်တော်တို့ရဲ့ကြီးမြတ်တဲ့နိုင်ငံသားတစ်ယောက်အတွက်တရင်တစ်ပတ်ကြာဝမ်းနည်းကြည်ဝဲခြင်းကာလသတ်မှတ်ကြောင်းကြေညာပြီးမစ္စတာအနဟာဂါနာလူလူအနေနဲ့ဒိုးတက်မှုနဲ့တာယာဟောပြောမှုလမ်းကြောင်းကိုသူတို့ကိုယ်တိုင်ရွေးချယ်ရှောက်လွှမ်းနိုင်ရှောက်လန်းနိုင်စွမ်းရှိတယ်ဆိုတာကိုအခိုင်အမာယုံကြည်သူတူးဖြစ်တယ်လို့ပြောပါတယ်။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကမစ္စတာအနဟာတန်တမန်တူတခြားလူအနေငယ်လူပဲကုလသမဂ္ဂရဲ့လုပ်ငန်းကိုလက်တွေ့ဖော်ဆောင်သူလူသားတူတာယာဟောပြောရေးဝါဒီတူးဖြစ်တယ်လို့ပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသူ့ရဲ့ဉာဏ်ပညာရဲစွမ်းတက်သည့်အရှုပ်ထွေးဆုံးနဲ့အရေးကြီးဆုံးအခြေအနေတွေမှာတော့ကြကြနနဆုံးဖြတ်ချက်ချနိုင်စွမ်းတို့ကိုကျွန်တော်တကယ်ပဲလေးစားပါတယ်။သူကိုရုရှားနိုင်ငံသားတွေထာဝရအမှတ်ရသွားမှာပါလို့ရုရှားအစိုးရထုတ်ပြန်ချက်တခုလည်းမှပြောထားပါတယ်။လူမဲမျိုးသားတွေကနေပထမဆုံးကုလသမဂ္ဂတွင်မှုချုပ်ဖြစ်ခဲ့သူကိုဖီအန်နန်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်ရေးမှလည်းရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူခဲ့ပြီးဒီချက်တဲကိုဖြစ်ရှင်ရေးအသေးစိတ်အကြံပြုချက်တွေပါဝင်တဲ့အစီအစဉ်စာတစ်စောင်ကိုရေးသားပြုစုလာမှာဦးဆောင်မှုပေးခဲ့သူပါ။သူဦးဆောင်သွားတဲ့ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်နေတယ်လို့တာဝန်ရှိသူတွေကမကြာခဏဆိုသလိုပြောဆိုပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဂျာမနီဝန်ကြီးချုပ်အန်ဂျယ်လာမာကယ်တို့နှစ်ဦးစနေနေ့ကဂျာမနီနိုင်ငံဘာလင်မြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ခေါင်းဆောင်နှစ်ဦးအနေနဲ့ဆီးရီးယား၊ယူကရိန်း၊အီရန်နျူကလ িয়ার သဘောတူညီချက်ရုရှားနိုင်ငံကနေဘောလ်တစ်ပင်လယ်အောက်ဖြတ်တန်းဖောက်လုပ်မဲ့ gas pipeline စတာတွေနဲ့အတူအချောင်းယာတွေကိုလည်းဆွေးနွေးခဲ့ကြမယ်လို့မျှော်လင့်ရပါတယ်။ရုရှားကနေဂျာမနီကိုပေးပို့မဲ့ gas pipeline တစ်အစီအစဉ်ကိုအမေရိကန်အပါအဝင်ဥရောပနိုင်ငံတချို့ကကန့်ကွက်ခဲ့ကြတာပါ။ဒါဟာဥရောပရဲ့စွမ်းအင်အသုံးပြုမှုမှာရုရှားပေါ်မိခိုမှုပိုပြီးတိုးလာမှာဖြစ်တယ်လို့ gas pipeline ဖောက်ရမှာအဓိကဖြတ်တန်းရတဲ့ယူကရိန်းနိုင်ငံပေါ်မှာပိုပြီးထိခိုက်မှုတွေရှိစေပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်လည်းအန္တရာယ်ကျရောက်စေနိုင်ကြောင်းထောက်ပြဝေဖန်ခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကရုရှားနိုင်ငံကနေဂျာမနီကိုဓာတ်ငွေပမာဏ53ဘီလီယံကုဗမီတာတင်ပို့ခဲ့ပါတယ်။ခေါင်းဆောင်နှစ်ဦးဆွေးနွေးပွဲမတိုင်ခင်ပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ဆီးရီးယားနိုင်ငံအက်လစ်မြို့အတွင်းမှာရောအပြင်ပတ်ဝန်းကျင်ဒေသတစ်ဝိုက်မှာလူသားချင်းဆိုင်ရာကပ်ဘေးဒုက္ခကြီးမကြရအောင်ရှောင်ရှားဖို့လိုအပ်နေကြောင်းဂျာမနီဝန်ကြီးကျုပ်မာကယ်ကသတင်းတောက်တွေကိုပြောပါတယ်ရုရှားသမ္မတပူတင်ကလည်းဆီးရီးယားနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့ပြည်လဲထူထောင်ရေးမှာနိုင်ငံတကာပါဝင်ကူညီနေမှုအပေါ်ရန်ပုံငွေထောက်ပံ့ရေးကိစ္စရပ်တွေအကြောင်းအလေးပေးပြောဆိုခဲ့ပါတယ်ရှင
်အမေရိကန်နဲ့တူတူကြားစည်းဝါးကုန်သွယ်ရေးပိုင်းအခြေတင်ပြစ်မှုဘိုးဘီနဲ့ဆိုင်လာနေတာကနေအလျှော့ပေးမှာမဟုတ်ဘူးလို့သမ္မတရီချစ်တိုင်အာရူဝန်ကအခိုင်အမာပြောပါတယ်ကျွန်တော်တို့ပြူလဲအောင်တို့မလုပ်နိုင်ခဲ့တယ်လို့ဘယ်တော့မှလည်းလုပ်နိုင်မှာမဟုတ်ပါဘူးသူတို့မှာဒေါ်လာတွေရှိတယ်ဆိုရင်ကျွန်တော်တို့မှလည်းဖျားသခင်ရှိပါတယ်အနာဂတ်ကိုခိုင်မာတဲ့ခြေလှမ်းတွေနဲ့အတူတကွရှောက်လန်းသွားကြပါမယ်လို့အန်ကာရာမြို့တော်မှာလုပ်တဲ့ အာနာယ AKP ပါတီနိုင်ငံလုံးဆိုင်ရာညီလာခံမှာတက်ရောက်လာတဲ့ပါတီဝင်ထောင်ပေါင်းများစွာကိုသမရအာဒူဝန်ကပြောပါတယ်။နိုင်ငံများဆက်ဆံရေးပိုပြီးတင်းမာလာတဲ့အမျအမေရိကန်ကကုန်သွယ်ကုန်တွေတိုးပြီးခြားတာတန်ခတ်အရေးယူမှုချမှတ်တာတွေဖြစ်ပြီးတဲ့နောက်တူရကီသုံးငွေကြေးဟာဒီလအတွင်းတန်ဖိုးကျဆင်းသွားတာပါ။အမေရိကန်ခရီးရန်တရားဟောဆရာအန်ဒရူးဘရန်ဆန်ကိုဆက်ပြီးဖမ်းထားဖို့တူရကီတရားရုံးတစ်ခုကတောက်ကြနေမှာဆုံးဖြတ်လိုက်တာကြောင့်လည်းတင်းမာမှုတွေပိုပြီးအခြေမြင့်လာပါတယ်။အကြမ်းဖက်ဝါဒဆိုင်ရာဆွဲချက်တွေနဲ့တရားစွဲခံနေရတဲ့ဘရန်ဆန်ကိစ္စဟာတနိုင်ငံကြားသဘောထားကိုလဲမှုမှာအဓိကအကြောင်းရင်းတစ်ခုဖြစ်ပါတယ်။လောက်ကြာနေကတူရကီတရားရုံးဆွဲချက်ထွက်မလာခင်သမ္မတဒေါ်နယ်ထရမ့်ကတူရကီဟာအမေရိကန်ပေါ်အခွင့်ကောင်းယူလာတာနှစ်ပေါင်းများစွာကြာပါပြီ။အပြစ်မဲ့လူတယောက်ကိုလွှတ်ပေးဖို့ကျွန်တော်တို့ဘာမှပေးမှာမဟုတ်ပါဘူး။ဒါပေမဲ့တူရကီကိုကျွန်တော်တို့ရှော့ချဖြတ်တောက်နေပါတယ်လို့ Twitter မှာရေးပါတယ်။
ပါကစ္စတန်နိုင်ငံမှာဝင်ကြီးချုပ်တဲ့အဖြစ်ရွေးကောက်တင်မြှောက်ခံရတဲ့ခရစ်ကတ်အကျော်မော်ဟောင်းအီမရန်ကမ်ဟာစနေနေ့ကကျန်းသစ္စာကျိန်ဆိုခဲ့ပါတယ်။ဝန်ကြီးချုပ်တဲ့အနေနဲ့ညွန်ပေါင်းအစိုးရဖွဲ့စည်းဖို့လှုပ်ဆောင်ရမှာအီမရန်ခန်အတွက်စိန်ခေါ်မှုတွေရှိနေတာပါ။ပါကစ္စတန်နိုင်ငံမှာဆယ်စုနှစ်ပေါင်းများစွာကြာခဲ့တဲ့ခေါင်းဆောင်မှုအပြောင်းလဲမှာစစ်တပ်အုပ်ချုပ်တဲ့အချိန်ကာလတချို့ဖျက်ဆီးခဲ့ပြီးတဲ့နောက်အခုညွန်ပေါင်းအစိုးရအဖွဲ့ကိုဖွဲ့စည်းမှဖြစ်ပါတယ်။မြို့တော်အစ္စလာမာဘတ်မှာပြုလုပ်တဲ့ကျန်းသစ္စာကျိန်ဆိုပွဲအခမ်းအနားမှာဝန်ကြီးချုပ်ခန်ကသူ့အနေနဲ့ပါကစ္စတန်နိုင်ငံအပေါ်မှန်ကန်တဲ့ယုံကြည်မှုနဲ့တစ္ဆာစောင့်တည်သွားမှာဖြစ်ကြောင်းစိတ်လှုပ်ရှားမှုအပြည့်နဲ့ပြောကြားခဲ့ပါတယ်။သူ့ရဲ့တာဝန်တွေကိုလည်းရိုးသားစွာနဲ့ထမ်းဆောင်မှာဖြစ်ကြောင်းကတိပေးပြောဆိုခဲ့သလိုပါကစ္စတန်နိုင်ငံရဲ့အချုပ်အခြာအာဏာတည်ထက်ခိုင်မြဲရေးညီညွတ်ရေးနဲ့တရားဝါပြောပြီးကျွဲဝချမ်းသာမှုအပေါ်မှာသူ့အနေနဲ့အမြဲပဲအလေးထားကြောင်းပြောကြားခဲ့ပါတယ်ပါကစ္စတန်နိုင်ငံရဲ့အသည့်ရွေးကောက်ခံရတဲ့ပါလီမန်ကနေတောက်ကြနေကခန်းကိုဝင်ကြီးချုပ်အဖြစ်တရားဝင်အတည်ပြုလိုက်တာဟာပါကစ္စတန်ရဲ့နှစ်ပေါင်း80ကြာနိုင်ငံရေးသမိုင်းမှာဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်တင်မြှောက်ခံရတဲ့အစိုးရတရက်ကနေနောက်အစိုးရတစ်ကိုဒုတိယအကြိမ်မြောက်ငြိမ်းငြိမ်းချမ်းချမ်းနဲ့လွှဲပြောင်းနိုင်ခဲ့တာပါအသက်65နှစ်အရွယ်ခန်ဦးဆောင်တဲ့ PTI ပါတီဟာအောက်လွတ်တော်မှာအမတ်နေရာပေါင်း282နေရာအနက်186နေရာကိုရရှိခဲ့ပါတယ်ရှင
် VOA American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီချီလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဖိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတ
ယ်။ဒီကနေ့ဒီနေ့မြန်မာနိုင်ငံတွင်နေကိုတိုင်းဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်နိုင်ငံရေးဝန်ကြီးတော်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီဆန်လုံးရဲ့ဖိကြားချက်အရအခုလ19ရက်ဒီနေ့ကနေ22ရက်နေ့အထိစင်ကာပူနိုင်ငံကိုလူသဘောခီးစဉ်နဲ့လာရောက်မယ်ကြောင်းစင်ကာပူနိုင်ငံရဲ့ဌာနရဲ့အဂုလ18ရက်နေ့ဇွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒေါက်ဆန်းစုကြည်ဟာအဂုလ21ရက်နေ့မှာစင်ကာပူသမ္မတဟာလီမာယာခော့ပ်နဲ့တွေ့ဆုံပြီးအဲဒီနေ့မှာပဲဝန်ကြီးချုပ်လီဆန်လုံးကအနည်းလေစာတက်ခင်းအခမ်းအနားဖြစ်ပါတယ်။ဒါအပြင်ဝိုင်းဝန်ကြီးကို6တောင်းဒုတိယဝန်ကြီးချုပ်ထီအိုချီရင်နိုင်ငံရေးဝန်ကြီးဒေါက်တာဗီဗီယန်ဘာလာခရစ်နန်တို့နဲ့လည်းခီးစဉ်တွင်တွေ့ဆုံဖို့ရှိပါတယ်။အဲဒီအဂုလ21ရက်နေ့မှာပဲ Grand Hyatt Hotel မှာ43ကျင်းမြောက်စင်ကာပူ Lecture မင်းကုန်းကိုဒေါက်ဆန်းစုကြည်ပြောမှာဖြစ်ပါတယ်။Myanmar's democratic transition challenges and way forward လို့ခေါင်းစဉ်တက်ထားတဲ့အဲ့ဒီမိန့်ခွန်းမှာလက်ရှိအစိုးရအဖွဲ့ရဲ့အောင်မြင်မှုတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကိုပြောမှာဖြစ်တယ်လို့စင်ကာပူကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဒေါက်ဆန်းစုကြည်ဟာ2016ခုနှစ်နိုဝင်ဘာလတုန်းကလည်းစင်ကာပူနိုင်ငံကိုပထမအကြိမ်သွားရောက်ခဲ့ပါတယ်
။ Saudi Arabia နိုင်ငံအနေနဲ့နှစ်စဉ်ပြုလုပ်နေကြ5ရက်ကြာဟတ်ဖျားဝိပုပွဲအတွက်ကဘာအရရက်ကလာမဲ့ဖျားဖူးသူပေါင်းတသန်းခွဲကျော်ကိုလက်ခံဖို့ပြင်ဆင်မှုတွေပြည်စီပြီးဖြစ်ပါတယ်။တနင်္ဂနွေနေ့မှာစတင်မဲ့နှစ်စဉ်အစ္စလမ်ဘာသာဝင်တွေရဲ့ဟတ်ဖျားဖူးပွဲတော်ကိုစောင့်ကြည့်နိုင်ဖို့မီနာ၊မက္ကာ၊မောင့်အာရဖတ်စတဲ့မြို့နေရာတွေမှာလုံခြုံရေးဝန်ထမ်းပေါင်းတသိန်းကျော်ကိုချထားမှာဖြစ်တယ်လို့ Saudi Arabia ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်မန်ဆူအယ်တာကီကပြောပါတယ်။ဖျားဝတ်ပြုတဲ့နေရာတွေမှာပြင်ပချင်းချောက်မှုအန်ဒီရီကနေကာဝယ်ဖို့ sorry ဥဆောင်တဲ့ RN ညွန်ပေါင်းတက်ကနေအစစ်သည့်ပြင်ထားတယ်လို့လည်း El Taki ကဆိုပါတယ်။ဒါအပြင်ရွက်ပြင်တဲတွေရှိနေတဲ့မီနာမြို့မှာလူအုပ်ပြိုပြီးအချင်းချင်းတန်နေမိတဲ့အန်ဒီရီကနေကာဝယ်နိုင်ဖို့လုံခြုံရေးတွေကိုပို့ပြီးချထားတယ်လို့လည်းသူကပြောပါတယ်။ဖျားဖူးတွေအနေနဲ့သတ်မှတ်ထားတဲ့စီကံချက်တွေကိုလိုက်နာဖို့တာဝန်ရှိတယ်လို့လည်း El Taki ကတတိပေးခဲ့ပါတယ်။ Hajj ဖျားဝတ်ပြုတယ်ဆိုတာဟာအစ္စလမ်ဘာသာမှာရှိနေတဲ့မန်နိုင်၅ရက်ထဲကတရက်ဖြစ်တဲ့အပြင်အစ္စလမ်ဘာသာဝင်တက်နိုင်သူအလုံးတသက်မှာတစ်ကြိမ်ဖျားဖူးလာဖို့လိုအပ်ပါတယ်ရှင်
။ Indonesia နိုင်ငံကအရှေ့ပြည်လက်ခံကျင်းပတဲ့ Asian Games အာရှအကစားပွဲတော်ဖွံ့ဖြိုးကိုစနေနေ့ကကျင်းပပြီးသမ္မတဂျိုကိုဗီဒိုကိုလည်းတက်ရောက်မင်ကုန်ပြောပါတယ်။ဖွံ့ဖြိုးကဏ္ဍတက်ရောက်သူတွေအထူးအော်ဟစ်အားပေးကြတာကတော့ ကိုရီးယားနိုင်ငံကအားကစားသမားတွေပေါင်းစည်းအလံနောက်မှာဘေကျင်းရှင်လျှောက်ပြီးကွင်းထဲဝင်လာကြတဲ့မြင်ကွင်းပဲဖြစ်ပါတယ်။တောင်တန်းမြောက်ကိုရီးယားနိုင်ငံကအားကစားသမားတွေတတင်းထဲမှာပူးတွဲပြီးအားကစားနည်းအတော်များများမှာရှင်နိုင်ကြဖို့ရှိတဲ့ထဲအမျိုးသမီးဘတ်စကတ်ဘောနဲ့လီလော့ပြိုင်ပွဲတွေလည်းပါဝင်ပါတယ်။ဒီပြိုင်ပွဲမှာမြန်မာနိုင်ငံကအမျိုးသားဘောလုံးအသင်းပါဝင်အားကစားသမား112ယောက်ဟာအားကစားနည်း6မျိုးမှာဝင်ရောက်ရှင်ပြိုင်နေပါတယ်။မြန်မာယူနီဆက်သုံးအမျိုးသားဘောလုံးအသင်းဟာဩဂုတ်လ18ရက်တောက်ကြနေ့ကဆော်ဒီအာရေဗျအသင်းနဲ့အုပ်စုဒုတိယပွဲရှင်ပြိုင်တာမှာ3ခုပြန်နဲ့ရှုံးတာကြောင့်နှစ်ပွဲကစားတစ်ပွဲတည်းတစ်ပွဲရှုံးတမှတ်ပေးရထားသေးပြီးဩဂုတ်လ20ရက်တနင်္လာနေ့မှာအီရန်အသင်းနဲ့အုပ်စုနောက်ဆုံးပွဲရှင်ပြိုင်ကစားရမှာဖြစ်ပါတယ်
။အိန္ဒိယနိုင်ငံကေရာလာပြည်နယ်ကရေဘေးဒုက္ခသည်တွေအတွက်ဩဂုတ်လ18ရက်နေ့ကအိန္ဒိယလေတပ်ကနေကယ်ဆယ်ရေးရိခာအက်တွေရိခာအိတ်တွေကိုရဟတ်ယာဉ်တွေပေါ်ကနေချပေးခဲ့ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်ဖြစ်တဲ့ကေရာလာမှာရေကြီးပြီးတဲ့နောက်ရွှေရည်တွေဆက်ပြီးပြည့်နေစေဖြစ်ပါတယ်။ဒေသခံတွေဟာအစားအစာရေနဲ့လျှက်စစ်မီမရှိဘဲရွှေရည်တွေထဲမှာစိုးရိမ်စိတ်တွေနဲ့ပိတ်မိနေခဲ့ကြတာပါ။ဘက်ထရီအားကုန်နေတဲ့ဆဲဖုန်းတွေကြောင့်လည်းအကူအညီတောင်းလို့မရဘဲဖြစ်ခဲ့ကြပါတယ်။အချို့လူတွေဟာနေအိမ်တွေ community center အဆောက်အုံတွေရဲ့ခေါင်းမိုးတွေပေါ်မှာပဲပိတ်မိနေသေးရှိပါတယ်။မိုးရာသီကာလအစကတည်းကဖြစ်ခဲ့တဲ့ရေကြီးမြေပြိုမှုတွေကြောင့်တည်ဆုံးသူအရေအတွက်တိုးလာနေပြီးအခုဆို324ဦးရှိသွားပြီဖြစ်ကြောင်းပြည်내ဝင်ကြီးချုပ်ကပြောပါရယ်။ဒါအပြင်လူပေါင်း2000ကျော်ကိုလည်းကယ်ဆယ်ရေးစခန်းတွေစီကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ဆိုပါရယ်။ပြည်내ဝင်ကြီးချုပ်ရဲ့ရုံးရဲ့ခမန်းချက်အရရေကြီးမှုကြောင့်အိမ်ပေါင်း26,000ပျက်စီးခဲ့တယ်လို့ဆုံးရှုံးမှုပမာဏယူပီငွေတန်ဖိုး289ဘီလီယံလောက်ရှိတယ်လို့ဆိုပါတယ်ရှင
်ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုကိုကျော်သိန်းနဲ့မန်ရင်နိုင်တို့ပြောပြခဲ့ကြတာပါအခုတော့သတင်းဆောင်းပါးနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းဖြစ်သူကမ္ဘာညဉ့်ဉန်းရေးနိုဘယ်ဆုရှင်ကိုဖီအာနန်ဟာခနာတာနာမကျန်းဖြစ်ပြီးကွယ်လွန်သွားပြီဖြစ်ပါတယ်။အသက်80အရွယ်မစ္စတာအာနန်ကွယ်လွန်စဉ်ဆွစ်ဇာလန်နိုင်ငံဘန်မြူကစီးရုံတေမှာသူ့ဇနီးတဲ့နဲ့သားသမီးတွေကလည်းသူ့နဘေးမှာရှိနေခဲ့ကြပါတယ်။ VOA သတင်းတော်လီဇာရှရိုင်းဂျနီဗာမြို့ကနေပေးပို့တဲ့သတင်းလွှာကိုတော့ဦးကျော်စံသာပြောပြမှာဖြစ်ပါတယ်။
မစ္စတာကိုဖီအနန်ကွယ်လွန်တဲ့အတွက်ဝန်ထဲကြီးကွယ်ကြောင်းသဝန်လှော်ရေးတဖွဲ့ဖွဲ့ဝင်ရောက်လာနေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကဆိုရင်မစ္စတာအနန်ဟာသူရဲ့မိတ်ဆွေကောင်းတူဖြစ်လို့ဆရာတူလည်းဖြစ်တယ်လို့ဆိုပြီးကြေညာချက်ထုတ်ပါတယ်။သူဟာကောင်းမြတ်ခြင်းရဲ့ခွန်အားတရားဖြစ်ပြီးသူထားရတဲ့အစဉ်လာဟာလူသားအလုံးအတွက်စစ်မှန်တဲ့တွန်းအားတရားဖြစ်တည်ရှိနေလိမ့်မယ်လို့ဆိုပါတယ်။ကုလသမဂ္ဂလူခွင့်မဟာမင်းကြီးဇိုင်ဒရိုက်အယ်ဟူစိန်ကလည်းသူဟာမစ္စတာအနန်နဲ့ရင်းနှီးတဲ့သူဖြစ်ပြီးဒီလိုကြီးမြတ်တဲ့ခေါင်းဆောင်တူကွယ်လွန်သွားတာဟာကဘာကြီးအတွက်ဝန်내ဝယ်ဆုံရှုံမှုဖြစ်တယ်လို့ဆိုပါရယ်။ဇာယီရဲ့ပြောခွင့်ရအမျိုးသမီးရာဗီနာရှန်ဒါဆန်ကဇာယီနဲ့အနန်တို့အကြမ်းမှာစားအဖတ်လိုခိုင်မာတဲ့ကြီးကြီးဆက်ဆံမှုမျိုးရှိကြတယ်။အနန်ရဲ့အကြံဉာဏ်ကိုဇာယီမကြာခဏရယူလေးရှိတယ်လို့ဆိုပါရယ
်။ The commissioner would sometimes begin to doubt himself, whether he had gone too far in his robust.
ဘာမင်းကြီးအနေနဲ့သူဟာဒုက္ခရောက်နေသူတွေအရေးစော်ဩတာတွေအလွန်ကျွံဖြစ်နေပြီလား။လူခွေရေးချိုးဖောက်မှုကိုမပြုတ်ပြင်နိုင်တဲ့နိုင်ငံတွေအပေါ်ဝေဖန်တာအလွန်ကျွံဖြစ်နေပြီလားဆိုတာတခါတလေသူ့ကိုယ်သူတန်တရားဖြစ်ပါတယ်။ဒီလိုအခါမျိုးမှာသူဟာကိုဖီအာနန်စီတန်းသွားပြီးတည်ကျင်တာကိုမေးလေရှိပါတယ်။သူများတွေပြောတာဂယူးမဆိုင်နဲ့မင်းလုံနေတာကောင်းတယ်ဆိုတဲ့အားပေးစကားဒါမှမဟုတ်ဘလို့ပြူဟာကိုတုံးတဲ့နဲ့ဆိုပြီးအပြူသဘောနဲ့ပွင့်လင်းတဲ့အကြံပြုချက်တွေပိုကောင်းအောင်ဘလို့လုပ်နိုင်တယ်ဆိုတာတွေရယူလေရှိပါတယ်။
မစ္စတာအနန်ဟာကုလသမဂ္ဂအငြင်းစားယူပြီးနောက်ဆွစ်ဇာလန်နိုင်ငံသို့ပြောင်းရွှေ့လာပြီးညဉ့်ဉန်းရေးလုပ်ငန်းတွေအတွက်ကိုဖီအနန်ဖောင်ဒေးရှင်းကိုထူထောင်ခဲ့ပါတယ်။နိုင်ငံတကာလူခွင့်ရေးပြဿနာတွေဖြစ်ရှင်းဖို့နယ်ဆန်မန်ဒဲလာဖွဲ့စည်းထူထောင်ခဲ့တဲ့ The Elders ဖွဲ့ရဲ့ဥက္ကဋ္ဌဖြစ်လဲဆောင်ရွက်ခဲ့ပါတယ်။ဂါနာနိုင်ငံမှာမွေးဖွားခဲ့တဲ့ကိုဖီအနန်ဟာသူ့ဇာတိအာဖရိကကိုမေ့မထားခဲ့ပါဘူး။အာဖရိကဖွံ့ဖြိုးတိုးတက်ရေးအတွက်မနာမနေဆောင်ရွက်ခဲ့ပါတယ်။သူရဲ့စာနာမှုလူရက်တွေအတွက်ကုလသမဂ္ဂနဲ့ပူးတွဲပြီး2000ခုနှစ်အတွက်ညဉ့်ဉန်းရေးနိုဘယ်ဆုကိုချီးမြှင့်ခံခဲ့ရပါခင်ဗျာ
။ဦးကျော်စံသာပြောပြသွားတာဖြစ်ပါလေခင်ဗျာ။အခုတခါလေကုလသမဂ္ဂနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုပဲတင်ပြခြင်းပါလေ။ကမ္ဘောဒီးယားနိုင်ငံမှာမကြာသေးခင်ကလှုပ်တဲ့ရွေးကောက်ပွဲတွေဟာယုံကြည်ကိုးစားနိုင်တဲ့အခြေအနေမရှိသလိုလွတ်လပ်တရားမျှတမှုလည်းမရှိဘူးလို့ကုလသမဂ္ဂလူအခွင့်အရေးကဝေဖန်လိုက်ပါလေ။အတူရောရွေးကောက်ပွဲလို့သူတို့ယူဆတဲ့အပေါ်တန်းကွက်သူတွေကိုအကျဉ်းချတာရာကနေပြန်လှုပ်ပေးဖို့ကိုလည်းအစိုးရကိုတိုက်တွန်းနေပါလေ။ဂျနီဗာမြို့ကနေလီဆာစလိုင်းပေးဖို့တဲ့သတင်းလွှာကိုပဲကိုကျော်ကျော်သိမ်းပြောပြပါမှာ
ပြီးခဲ့တဲ့လောက်ကုန်ပိုင်းကလုပ်တဲ့ရွေးကောက်ပွဲမှာကမ္ဘောဒီးယားနိုင်ငံရဲ့တည်တန်းရှိဝန်ကြီးချုပ်ဟွန်ဆန်ထပ်ပြီးအနိုင်ရတယ်ပေါ့အံ့ဩသူမရှိသလောက်ပါပဲကောင်းကွက်သူတွေကတော့ရွေးကောက်ပွဲဟာအတူအယောင်ဖြစ်ပြီးရလက်ကလည်းငိုကလေးကတွတ်ထားပြီးသားဖြစ်တယ်လို့ဆိုကြပါတယ်ရွေးကောက်ပွဲနဲ့ဆက်ဆက်တဲ့လူအခွင့်ရေးဆိုင်ရာဝန်ကျင်အခြေအနေအပေါ်စိုးရိမ်နေကြောင်းကုလသမဂ္ဂလူအခွင့်ရေးရုံးကပြောပါတယ်အဓိကအတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကိုနိုဝင်ဘာလမှာဖျက်သိမ်းထားပြီးပါတီခေါင်းဆောင်ကိုနိုင်ငံတော်ပုံကံမှုနဲ့ထောင်ထဲထည့်ထားတယ်ဆိုတာကိုလည်းလူခွင့်ရေးရုံးကဖော်ပြပြောဆိုပါတယ်သူတို့ရဲ့သဘောထားအမြင်ကိုထုတ်ဖော်ပြောဆိုတဲ့ရွေးကောက်ပွဲဆန့်ကျင်သူတွေကိုချိန်ချောက် PRB ဖမ်းဆီးခဲ့တယ်လို့လူအခွင့်ရေးရုံးပြောခွင့်ရမျိုးသမီး Ravina Shamdasani က VOA ကိုပြောပါတယ်ချိန်ချောက်ခံရတယ်ဆိုတဲ့အချက်ကိုအတိအကျပြောဆိုတာအပါအဝင်လူအခွင့်ရေးရုံးရဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးကမ္ဘောဒီးယားအစိုးရကိုအကြိမ်အတော်များများပြောထားတယ်လို့ပြောခွင့်ရရှမ်ဒါဆာနီကပြောပါတယ
် Some were threatened that they would face difficulty in public services and accessing public services if they did not vote.
မြန်မာပြည်သူအများပြည်သူတွေအတွက်ပေးတဲ့ဝန်ဆောင်မှုတွေကိုရဖို့အခက်အခဲတွေ့နေမယ်ဆိုပြီးချင်းချောက်ခံရသူတချို့ရှိပါတယ်လူတွေကိုငွေပေးပြီးမဲထည့်ခိုင်းနေဆိုတဲ့သတင်းတွေလည်းကျမတို့ရထားပါတယ်ဒါကြောင့်ဒီအချက်တွေကိုအစိုးရကိုပေးထားပြီးကျမတို့ရဲ့စိုးရိမ်ချက်တွေကိုပြောထားပါတယ်
ရွေးကောက်ပွဲကိုသပိတ်မောက်ဖို့လုံဆော်သူတွေကိုအစိုးရကအရေးမယူဘူးလို့လူအခွင့်ရေးရုံးအနေနဲ့ပြောလင့်နေကြောင်းရှမ်ဒါဆာနီကပြောပါတယ်။မဖြစ်မနေပါဝင်မဲထည့်ရမှာမဟုတ်တဲ့ရွေးကောက်ပွဲတစ်ခုကိုသပိတ်မောက်ဖို့လုံဆော်ခွင့်ဆိုတာကိုလူအခွင့်ရေးဥပဒေအရအာမခံချက်ပေးထားတယ်လို့သူကပြောပါတယ်။သူတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကျင့်သုံးတာကြောင့်ဖမ်းဆီးခံထားရတဲ့နိုင်ငံရေးအတိုက်အခံတွေ၊သတင်းတောက်တွေ၊လူအခွင့်ရေးခုခံကာကွယ်သူတွေနဲ့တာမန်အရပ်သားတွေကိုပြန်လွှတ်ပေးဖို့ကမ္ဘောဒီးယားအစိုးရကိုကုလသမဂ္ဂလူအခွင့်ရေးရုံးကပန်ကြားထားပါတယ်ခင်ဗျာ
ကိုကြည်ကျော်သိန်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်အစလို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့တရားဥပဒေစိုးမိုးရေးအကောင့်ထဲပေါ်ဖို့အလွန်အရေးကြီးချိန်မှာရှေးဟောင်းကြေးလက်ဒလိကြောင့်တရားမျှတမှုရဖို့အခက်အခဲရှိနေပုံကိုဦးအောင်ခင်ကသုံးသပ်ရေးသားတင်ပြထားပါတယ်
မွန်ပြည်နယ်ကမြို့နယ်၁၀ခုစလုံးမှာတရားဥပဒေကိုလေးစားလိုက်နာမှုအားနည်းနေတဲ့အတွက်ရာဇဝတ်မှုကျူးလွန်သူကိုအရေးမယူနိုင်ကြောင်းလွန်ခဲ့တဲ့ဇွန်လ၈ရက်နေ့ကပြည်နယ်လွှတ်တော်မှာဆွေးနွေးကြပါသည်။ရေလုံသားလာစားကိုခေါင်းပုံဖျက်မှုလူကုန်ကူးမှုရက်ချင်းအုပ်ချုပ်ရုံးမှုကမြေခွဲရောင်းစားမှုစတဲ့ပြဿနာတွေကိုဆွေးနွေးကြပါသည်။တရားဥပဒေစိုးမိုးမှုအားနည်းနေတာကိုကြိုက်ထုတ်မော်လမြိုင်နဲ့ရေးမြို့နယ်မှာဒီလူလူကမေလမှာ၃ရက်လက်တိုက်ဆန္ဒပြရပါတယ်။မတရားလုပ်တာကိုတိမခံနိုင်တော့လို့ပောက်ကွဲလာတဲ့သဘောဖြစ်ပါလေ။သူတေတူတွေဖြစ်ကြတဲ့လီဇာဒေါ်နီ၊ဝီလျံဘန်နက်နဲ့ခင်သက်စိန်တို့ကမော်လမြိုင်နဲ့ရေးမြို့နယ်ရန်ကုန်တိုင်းကဒလရွှေပြည်သာနဲ့ကျိုင်းသားယာမှာ2016ကကွင်းစင်းလေ့လာထားတဲ့ My Justice အစီရင်ခံစာမှာလည်းတရားဥပဒေစိုးမိုးမှုအားနည်းနေပုံကိုဖော်ပြပါတယ်။တရားမျှတမှုနဲ့ပတ်သက်ပြီးပြည်သူသဘောထားမေးမြန်းတဲ့အခါကြီးတဲ့အမှုငယ်စီငယ်တဲ့အမှုပျောက်စီလို့ဖြေကြပါသေးတယ်။ဒါကိုကြည့်ရင်အမှုအတော်များများကိုတရားဥပဒေအရဖြေရှင်းနိုင်တာမဟုတ်ဘဲအောက်ခြေမှာကိုနီးကိုဟာနဲ့ဖြေရှင်းနေပုံရပါသေး။ဘဝဝေကြီးကြောင့်ဒုက္ခဖြစ်ရတာလို့ယုံကြည်သူတွေလည်းရှိပါသေး
။တရားဥပဒေအရအေးအေးကိုငွေကြေးမတတ်နိုင်သူတွေများပါတယ်။ဥပမာတန့်ငယ်မတည်မှုတမှုကိုမိုင်ဂျက်စတစ်အစီရင်ခံစာမှာဖော်ပြထားပါတယ်။မွန်ပြည်နယ်မှာဆယ်နှစ်သမီးကိုမဒိန်ကျင့်သူဟာလူကြီးလူကောင်းဖြစ်လို့ရက်ကြီးအာဏာပိုင်ကပထမတော့မယုံပါဘူး။စေကမ်းမှာစစ်စစ်တဲ့အထောက်အထားနဲ့ရဲကိုတိုင်မှမဒိန်သမားအဖမ်းခံရပါတယ်။ငွေကြေးအကုန်ကျများမဲ့အမှုဖြစ်လို့မင်းကလေးဘက်ကမာရီစတုတ်လူမှုရေးအဖွဲ့ရဲ့ငွေကြေးအကူအညီနဲ့တရားဆွဲပါတယ်။တနှစ်လောက်အမှုစစ်ဆေးပြီးရုံချင်းများစွာကြားတဲ့အခါမရင်းတရက်ခံ1010နှစ်ကြာသွားပါတယ်။အတင်းအဖွဲအကူအညီမရရင်အေးအေးယူဖို့မလွယ်တဲ့သဘောဖြစ်ပါတယ်။ကျန်မျောမြို့နယ်ဦးလေးကျေးရွာက73နှစ်သမီးကိုမဒင်းကျင့်တဲ့ကျောင်းနိုင်ဘုန်းကြီးကိုအမကန်နဲ့လှုပ်ပေးထားတဲ့အမှုကိုလည်းမွန်ပြည်နယ်လွှတ်တော်မှာလွန်ခဲ့တဲ့ဇွန်လကဆွေးနွေးကြပါတယ်
။ခြေလက်ယုံကြည်ကိုးကွယ်မှုဓလေ့ကိုအလွဲသုံးစားလုပ်တဲ့ဘုန်းကြီးအချို့သတင်းကိုပြည်တွင်းသတင်းမှာဖော်ပြပါတယ်။ဘုန်းကြီးကျောင်းမှာခဏနေတိုင်းနဲ့မူလာတန်းကျောင်းသူ၄ဦးကိုပတိမြို့နယ် ရေတိုးရွာစိတ်ဓာတုကကျောင်းကတူရီတော်ဖုန်းကြီးဦးနန္ဒပိရိကအာရမပြုတဲ့သတင်းကိုမေလ24ရက်နေ့ထုတ်မြန်မာနောက်သတင်းစာမှာတပ်ပုံနဲ့တကွဖော်ပြပါတယ်လူဆိုရင်ဓာတ်နဲ့ခုတ်တယ်ဖုန်းကြီးဆိုတော့မတတ်နိုင်ဘူးလို့ကလေးတူရဲ့မိဘကပြောပါတယ်တဲ့ဦးနန္ဒပိရိဟာလွတ်မြောက်ထွက်ပြေးနေပါတယ်အရာဝတီတိုင်းမှာမနစ်ကမတိန်ဘူး243မှုဖြစ်ပွားတဲ့အနေနဲ့156မှုမှာအသက်မပြည့်တဲ့ကလေးတငယ်တွေကိုကျူးလွန်တဲ့ပြစ်မှုတွေဖြစ်ပါတယ
်မိမကူအနိုင်ကျင့်တဲ့အိမ်တွင်အကြမ်းဖက်မှုဟာတရားရုံးမရောက်ပဲကြောက်ပြက်ကုန်တာများပါတယ်ဥမာလူကြီးတန်90ကျော်ရှိတဲ့တိုင်းပြည်မှာအိမ်တွင်အကြမ်းဖက်မှု942မှုကိုသာ2014ရဲ့မှတ်တမ်းမှာတွေ့ရတာကိုကြည့်ရင်အမျိုးသမီးအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအများစုဟာကွယ်ပြောက်ကုန်တဲ့သဘောဖြစ်ပါတယ်ကျေးလက်လူတို့ဟာပြဿနာဖြစ်ရင်အိမ်ကြီးချင်းရက်ွက်လူကြီးဆယ်အိမ်ကောင်းရက်ွက်အသင်းနဲ့ပါတီကိုယ်စားလှယ်တွေကိုအကူအညီတောင်းလို့ရှိပါတယ်။နောက်မှရက်ကြီးအုပ်ချုပ်ရေးမှူးရဲစခန်းမြို့နယ်အုပ်ချုပ်ရေးမှူးမြို့နယ်တရားရုံးစသဖြင့်အဆင့်ဆင့်တက်သွားပါတယ်။ပြဿနာကိုဘဝဝကြွေးအဖြစ်သတ်မှတ်ပြီးငြိမ်းခံနေသူတွေလည်းရှိပါတယ်။သူတို့ဟာလွဲမှားတဲ့ဘာသာရေးယုံကြည်ချက်ကြောင့်ဒုက္ခရောက်နေသူတွေဖြစ်ကြပါတယ်။
NLD အစိုးရတက်လာကြတဲ့ကတရားဥပဒေစိုးမိုးရေးကိုကျွေးကြော်လာတဲ့အတွက်ဥပဒေနဲ့တရားရေးဆိုင်ရာနိုင်ငံခြားအဖွဲ့အစည်းအချို့ဟာမြမလူပေါင်းကတရားမျှတရေးသဘောတရားကိုစုံစမ်းလေ့လာပြီးအကြံပေးကြပါတယ်တရားဥပဒေကိုဘယ်လိုကျင့်သုံးရမယ်ဆိုတာနဲ့ပတ်သက်ပြီးသင်တန်းလည်းပေးပါတယ်ဒါပေမဲ့ပြဿနာကြီးငယ်ကိုအောက်ခြေမှသာဖြေရှင်းတဲ့ဓလိနဲ့ငွေကြေးအခက်အခဲကြောင့်ပိုပြီးတရားမျှတအောင်ဘယ်လိုလုပ်ရမယ်ဆိုတာဟာနိုင်ငံသားပညာရှင်တွေမတတ်နိုင်တဲ့ကိစ္စပါ။အုပ်ချုပ်ရေးနဲ့မကင်းတဲ့တရားစီရင်ရေးလည်းရှိပါသေးတယ်။အပြည့်အကရက်စဲပြီးငြိမ်းချမ်းသွားမယ်ဆိုရင်တရားစီရင်ရေးနဲ့ပြဿနာဖြေရှင်းရေးဓလေ့ကိုပြောင်းလဲစေနိုင်ပါသေးတယ်။ပြည်သူလူထုမှဥပဒေနဲ့ပတ်သက်တဲ့ဗဟုသုတနှဲပါနေတာဟာလေတရားဥပဒေစိုးမိုးရေးအကောင့်ထဲပေါ်ရမှာရင်ဆိုင်နေရတဲ့အခက်အခဲတစ်ခုဖြစ်ပါသေးတယ်။ဥပဒေဆိုင်ရာဗဟုသုတမရှိရင်တရားမျှတမှုရဲ့အဓိပ္ပာယ်ကိုနားလည်မှုခဲ့ပါတယ်အစိုးရကတော့ရရတည်ရင်ရေးကိုဦးစားပေးတာကြောင့်ကြီးတဲ့အမှုငယ်စီငယ်တဲ့အမှုပျောက်စေးဆိုတဲ့ဓလေ့ကိုသဘောကျနိုင်ပါတယ်ဒါပေမဲ့ဒါဟာပြည်သူ့အတွက်တရားမျှတမှုမဟုတ်ကြောင်း My Justice အဖွဲ့ကသုံးသပ်ကြပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပြီးမှတော့အခုတခါAmerican EDN 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်းကပို့ချမှာဖြစ်ပါရယ်ခင်ဗျာ
ဒီတင်ပါ English American Style အစီအစဉ်မှာလမ်းလျှောက်တယ်လို့ဒီပြရတဲ့ walk ကိုအခြေခံတဲ့ EDN အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း walk the walk
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းကWALK walk ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးလမ်းလျှောက်တာ THE the WALK walk the walk ကဒီနေရာမှာ noun နာအဖြစ်သုံးထားပြီးလျှောက်တယ်လမ်းခင်းထားတဲ့လမ်းကိုဆိုလိုတာဖြစ်ပါတယ်။စကားပိုက်ခုရဲ့တရိုက်ဒီဘယ်ကတော့ခင်းထားတဲ့လမ်းတိုင်းလျှောက်တာပေါ့။ idiom ဆိုတဲ့သဘောပိုက်ဒီဘယ်ကတော့အပြောတိုင်းလက်တွေ့လှုပ်ဆောင်တာဖြစ်ပါတယ်။လေကြီးပေးနေတာပဲမဟုတ်ပဲလက်တွေ့လှုပ်ဆောင်ပြတာမျိုးဖြစ်ပါတယ်။ဒီအသုံးဟာ20ရာစုအမေရိကန်ပြည်ထောင်စုမှာခေတ်စားလာတာဖြစ်ပြီး talk the talk ဆိုတဲ့ idiom နဲ့တွဲသုံးလို့ရှိပါတယ်။စကားပြောတယ်လို့ဒီပေးရတဲ့ TALK talk ကိုအခြေခံတဲ့ talk the talk အသုံးကတော့လေလုံးကြီးတာလေလုံးထွားတာလောကကောင်းတာပါဇက်ကလွယ်လွယ်နဲ့ပြောတာအပြောကြီးတက်တက်ဖြစ်ပြီးကျမတို့မြန်မာဘန်းစကားအရဆိုရင်တော့အပြောကတော့ချောနေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးခုကိုတွဲပြီးဖော်ပြထားတဲ့ George Ruby ရဲ့ဥမာကတော့
If political leaders are going to talk the talk, they've got to walk the walk too. At least get something done.
နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အပြောကြီးသက်မဟုတ်ပဲလက်တွေလည်းလှုပ်ဆောင်ပြတင်ကြတယ်။အနည်းဆုံးတော့တစ်ခုခုကိုအောင်မြင်အောင်တော့လှုပ်ပြနိုင်ရမှာဖြစ်ပါတယ်လို့ထင်ပေရပါတယ်။
If political leaders are going to talk the talk, they've got to walk the walk, too. At least get something done.
ခ kusilit jimpiabi me idiom atungaro.
Walk on a tightrope.
Pipari, salung vanga, walk, walk ga lan shouda, on onya poma, ega deku, dight tight ga dina, rope rope ga jo, suro, tight rope ga, dini de jugu sulura pipari. The quite hunye diet di vegaro, dini de juboma, lan shouyara mu pipari. Tomorrow, Mima don't pity, Juran Boma, Lanshaw de Sure, Sagadaimo. Saka Borima, a Mima, who bed debate, Dantare, Juran Boma, Lanshaw Biare Luha, Chiland Lanjin Chibi, Shawniara Pipari. Nenelima, Dingsong Kamau. Dingsong Rane, Opu Jane, a thick and ye, Jayo, Nandalu. The idiom it, the white divigale, Shinelu Suya Maba. Doka, GJ Yam Nilo, they three tabi, near the ball. Nenele ma, mamma cane, chini mu, marane, kayame, chini mu, they go sinin niame, the bom mu, bija nanja, chini mugu, saluda pibari. Di donia badelu, George Gubiri umagaro.
Religion is a very delicate issue in this country. The government is walking a tightrope.
Bada yeha, eri nangama, they go drita, kaindu yame, kisayat kupibari. Suyanine, Mam Kanaimu, Divi Yavare, Umago Narkau Nasin Chijayang.
Religion is a very delicate issue in this country. The government is walking a tightrope.
Kuna Suntim Jabi me idiom atungaro.
Walk on eggshells.
Pibare, Salumbanga, walk, walk ga lan shouda, o n o nga aboma, eggshells. Egg shells ga jet oot kuni pipi. Squite hung yet diet tea regardo. Jet oot kuni boma, lunch out da pipare. Jet oot kuni boma, lunch out yare, sui. Jet oot kunha, near night dan he. Guedoma pitamu. D idiom it, the white tea regale. A jong yard cocoon here, but they loo. They go drita, josu yama. Cuckoo do oon here, but they loo. Drita, nitine, look in bulura. To the pink, guess I had cocoon here, but they loo.
Raising the topic of same-sex marriage is like walking on eggshells for politicians here.
Lindujin letter, Tinari, Jow, Dimbia, Suni Jinha, Dima Sinidin, Nangan Yizamaru Pedro. They go, Drita, Josuyame, Kisaya Be Pipari, Lutivi Yavari, Uma Gunarka Nas in Chijayang.
Raising the topic of same sex marriage is like walking on eggshells for politicians here.
Didrimba, English American style Gandama, Dimbia Giri, walk go chicane idiom, don't we garo?
Walk the walk? Walk on a tightrope. Walk on eggshells.
Do pichavari. Now the dimpa kulu chinu male, nauta idiom atunwigo, select dimpia biu mamu, samyo nasin javashin.
Gulo, dolanatan, tinsade, American idiom to English dingazarigo, view yem nekin naima nasin emarekina. Majagimaro, view yet, Sininina, daily line season go, Nasin Yabu Shivari, view ego, Abbe Nasinet, Chizua.
View in Yamabaya, than when season ago, the Nigu Najin Tolum Pinimare. Yamasanoj, Menepai, Chona Yani Kunanai T, Lango Mita, Dozen Nit, Laze, Laze Shi again. ဒုတိယနိုင်ဝက်မှာတိုင်းလက်မီတာ196မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နိုင်ကနေ၉နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နိုင်ခွဲကနေ၇နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19စက်ကုန်း29နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19နဲ့25သုံးဆက်နှစ်နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ196ကပါခန်းယူနားဆင်နိုင
2532နဲ့လိုင်းလမီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ရဲတင်းငွေနေမနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းနူမီတာ24 kHz 11.33 ည line numita 40 kHz 4443ည line numita 58 kHz 5805နဲ့ line lambda 190တို့အပါတိုးချင့်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့စနေနေ့ညကဆွေးနွေးခဲ့ကြတဲ့ VOA ရဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်လည်တင်ဆက်သွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာလွှတ်တော်တွင်သတင်းရယူဖော်ပြနေတာနဲ့ပတ်သက်လို့တက်မတော်သားကိုယ်စားလှယ်တွေကသတင်းတောက်တွေကိုဝေဖန်ပြစ်တင်ကြတဲ့အတွက်လွတ်တော်တွင်လွတ်လပ်စွာသတင်းရယူပံ့ပွင့်ဘလောက်ရေးကြည့်နေပါသလဲဆိုတဲ့အပေါ်သွန်ရှင်နေရဲ့အမြင်အမျိုးမျိုးကိုကိုအောင်လွင်ဦးကစီစဉ်ဆွေးနွေးတင်ဆက်ထားတာကိုနားဆင်နေပါပြီ
။မင်္ဂလာပါခင်ဗျာဒီနေ့တိုင်းရိုင်းလေးလိုက်စီစဉ်မှာတော့လွတ်တော်နဲ့သတင်းမီဒီယာခန်းကဏ္ဍကိုဆွေးနွေးတော့မှာဖြစ်ပါတယ်ဒီမကြာသေးခင်တုန်းကပဲလွတ်တော်မှာကိုယ်စားလှယ်ရဲ့အပြုမှုဆောင်ရွက်ချက်တွေကိုအနီးကပ်စောင့်ကြည့်ရတဲ့နေရာမှာစောင့်ပြီးသတင်းယူရတဲ့နေရာမှာပုဂ္ဂိုလ်ရဲ့လွတ်လပ်ခွင့်တွေကိုထိပါရရောက်တဲ့လွတ်တော်သိက္ခာထိပါရတွေရှိတယ်ဆိုပြီးလွတ်တော်မှာသတင်းယူနေတဲ့မီဒီယာသမားတွေကိုကြက်မှတ်ဖို့ဆိုပြီးတက်မတော်သားကိုယ်စားလှယ်တွေဘက်ကတိုက်တွန်းစာပေးထားရှိပါတယ်။ဒီချိန်ထဲမှာပဲနေတူကလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ဒီကိုယ်စားလှယ်ပေါ်မှာမီဒီယာတွေကစောင့်ကြည့်သတင်းဖော်ပြဖို့ရတဲ့လိုအပ်တယ်ဆိုပြီးယူဆရလည်းရှိပါတယ်။ဒါကြောင့်လဲဒီလိုကွဲပြားနေတဲ့အမြင်တွေဘာကြောင့်ပေါ်လာရတာလဲ၊ကိုယ်အချက်တွေနဲ့ဘယ်လိုညှိနှိုင်မလဲဆိုတာကိုကျွန်တော်တို့ဒီပိုင်းစီဆွေးနွေးသွားကြမှာလေ။ကျွန်တော်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်။ဒီကောလင်းမျိုးနဲ့မဲဆန္ဒနယ်မြေကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမျိုးစောင်ရှိပါတယ်။နောက်ကျွန်တော်နေပြည်တော်မှာအနီးကပ်သတင်းနေလဲရယူနေတဲ့သတင်းစာဆရာဦးတီယာဆိုလို့ရှိနေကြပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဟိုဒီပြည်သူ့လွတ်တော်ကိုယ်စားလှယ်တူချည်ဦးမျိုးစောင်ရဲ့သဘောထားကိုကျွန်တော်ဆွေးနွေးစေချင်ပါတယ်ခင်ဗျာဒီတက်မတော်သားကိုယ်စားလှယ်ရဲ့ဘက်ကဒီတိုင်ကြားရဲ့ကိစ္စဟာတကယ်တော့ဒီမတိုင်ခင်မှာတော့ဒီစစ်တပ်ကဒီကိုယ်စားလှယ်တယောက်ကဒီနောက်တယောက်ကိုဆဲဆုပ်ချင်းမောင်းတဲ့ကိစ္စကိုလည်းအခြေခံနေပါတယ်ဆိုတော့ဒီလိုတရင်သမားနဲ့လွတ်တော်ကိုယ်စားလှယ်ကြီးမှာဒီတက်မတော်ကိုယ်စားလှယ်ဖြစ်ဖြစ်ပေါ့အရသာကိုယ်စားလှယ်ဖြစ်ပေါ့လေအဖို့တစ်ဖြစ်နေရတွေကတော်တော်များပဲရှိနေလို့လားခင်ဗျာ
ကျွန်တော်အနေနဲ့ပြောရင်တော့ဒီတမတော်ကုသလေတွေနဲ့ဒီမီဒီယာနဲ့ဖြစ်သွားတဲ့ပြဿနာကိုပေါ်မှာတော့ကျွန်တော်တရားကြီးဘာမှမပြောလို့ပေါ့နော်။ဒါပေမဲ့ကျွန်တော်အဓိကပြောချင်တာကတော့ဘာလဲဆိုတဲ့ခါကျတော့မီဒီယာနဲ့ကျွန်တော်တို့ဒါလွတ်တော်ကုသလေတွေနဲ့ဆိုတာတမတော်သားလွတ်တော်ကုသလေပဲဖြစ်ဖြစ်ဒီယူကောက်ခံမယ်ဖြစ်ဖြစ်ပေါ့လေ။မီဒီယာနဲ့ကျွန်တော်လွတ်တော်ကုသလေနဲ့ဆိုတာရန်သူတွေမဟုတ်ပါဘူး။အဓိကကကျွန်တော်တို့ကမိတ်ဆွေတွေအဓိကကဘာလို့လဲဆိုတော့ဟိုအားလုံးကကျွန်တော်တိုင်းပြည်အတွက်အလုပ်လုပ်နေကြတာပေါ့။တကယ်တော့လုံးလုံးနေကြတဲ့အပေါ်မှာကြတော့ဒီကြားထဲမှာဘာတွေရှိသလဲဆိုလို့ရှိရင်အမှန်တမ်းပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီကြားထဲမှာတစ်ဖက်နဲ့တစ်ဖက်နားလည်မှုလွဲတာလေးတွေတော့ရှိတယ်လို့ကျွန်တော်တို့ကယူဆတယ်။ဘာဖြစ်လို့ယူဆလဲဆိုလို့ရှိရင်ဟိုမီဒီယာကလည်းအများသောအားဖြင့်ကျွန်တော်တို့ကဒီသတင်းတွေကိုကျွန်တော်တို့ကတင်ပြတဲ့အခါမှာပေါ့ဒီဟိုကဘယ်လိုပြောမလဲကျွန်တော်တို့ကဒီမူဝါဒတွေကိုတင်ပြတဲ့အခါမှာဒီလိုမူဝါဒတွေတင်ပြတာတော့ကောင်းတယ်သို့တော်လည်းပဲအများသောအားဖြင့်ကျတော့ကိုယ်စားလှယ်နဲ့ပတ်သက်လို့ရှိရင်ကျတော့ negative point တွေကိုကျတော့အများသောအားဖြင့်ရွေးထုတ်ပြီးတော့မှတင်ပြတာတွေများတဲ့အခါမှာဒီကိုယ်စားလှယ်ဒီဘက်ကလည်းပဲတစ်ခါတစ်ခါကျလို့ရှိရင်မီဒီယာတွေကိုကျွန်တော်တို့ကကိုမိတ်ဆွေအရင်လိုဆက်ဆံတာမျိုးနည်းနည်းနဲတာတာမျိုးကျွန်တော်တွေ့ရတယ်အဲ့ဒီမှာလည်းအခုထက်လေးတွေနည်းနည်းရှိတယ်လို့ကျွန်တော်ကတော့နည်းနည်းမြင်တယ်ပေါ့လေနော်
ဟုတ်ကဲ့ပါခင်ဗျာဆိုတော့ကျွန်တော်ဆရာဦးတီယာဆိုရဲ့သဘောထားလည်းကြားချင်ပါတယ်ဒီနေပြည်တော်မှာကိုယ်ရင်လည်းသတင်းယူနေကြတရားဖြစ်တာဆိုတော့အတွေ့အကြုံတွေကပြောမယ်ဆိုရင်ဒီလိုကိုယ်စားလှယ်နဲ့သတင်းသမားတွေကမှဒီလိုအဖို့တစ်ကလေးတွေကဘယ်လောက်တော့ရှိနေလဲခင်ဗျာ
ကျွန်တော်ဒီတော်တော်ကိုယ်စားလှယ်နဲ့မီဒီယာတွေရဲ့ကြားပါလို့ပြောရင်ကျွန်တော်တို့ခွဲပြောရမယ့်ကိစ္စတွေရှိတယ်လို့အဲပေါင်းပြောရမယ့်ကိစ္စတွေမရှိပါဘူးဆိုတော့အရင်ဆုံးပေါင်းပြောလို့ရတဲ့ကိစ္စပေါ့တော်တော်ကိုယ်စားလှယ်အားလုံးကိုညီညွတ်ပြီးပြောမယ်ဆိုရင်ကျွန်တော်မီဒီယာတွေဘက်မှလည်းကျွန်တော်တို့အားနည်းချက်ရှိတယ်ဘာဖြစ်လို့လဲဆိုတော့မီဒီယာတွေတော်တော်များများကျွန်တော်လေ့လာမိတဲ့လောက်ကမီဒီယာတွေတော်တော်များများသူ့မှာလည်း pressure ရှိရဲ့ဒီလိုဒီကကျွန်တော်တို့လွတ်တော်လာပြီးတော့သတင်းယူနေတဲ့မီဒီယာတွေကသူတို့နောက်မှာသူတို့ရဲ့ဒီကျွန်တော်တို့ဒီ editor တွေကနေပြီးသူတို့ဖိအားပေးများရှိတယ်ဒီဘာသတင်းမှမသိသေးဘူးလားဘာမှရေးလို့မရသေးဘူးလားဆိုတဲ့ဟာရှိတာပေါ့နော်ဆိုတော့အခါကျတော့သူတို့ဒီသတင်းတွေထူးဖို့အတွက်ကိုသူတို့ကဆက်တော်မှာတင်ကြတဲ့စီးပွားချက်တွေထဲမှာလေ့လာရတယ်လို့အဲ့ဒီမှာလည်းသိချာလို့မသိဘူးဆိုရင်ထွက်တာလည်းသူတို့တစ်ခုတ် issue တွေမှာကျွန်တော်တို့ဒီသဘောထားတွေပေါ့နော်အမြင်မျိုးဟလာတကယ်ပြင်းထန်တဲ့သဘောထားမျိုးတွေကဒီစိတ်ဝင်စားလို့ရတာမျိုးတွေသူကရှာဖွေပြီးမေးမြန်းတယ်ဆိုတော့တစ်ခါတလေကြတော့ကျွန်တော်တို့တော်ဘာစီးပွားရဲ့တောင်းရတာအားလုံးကြည့်ရတဲ့အတိုင်းလေးပင်လေဟိုတကယ်ပြင်းစရာကောင်းတယ်ပေါ့ဟိုကျွန်တော်တာမန်စာဖတ်ပြည့်တဲ့ဘက်ကိုဒါသတင်းပေးတဲ့ဘက်ကိုမေးပြလို့ကိစ္စကြီးကြီးရတာကြတော့ဒေသမားတွေနေနေလဲဒီသတင်းတပုတ်ဒီတက်ဖို့လိုတယ်နောက်ကပြန်ကြတော့ရှိတယ်လို့ကြောင့်မလို့အာမေးမြန်းပြီးတော့တခါလဲကျွန်တော်တို့ဒီ ကိုလိုချင်တဲ့ဟာကိုတော့ကျွန်တော်တို့ရအောင်ကြိုးစားပြီးမရတာရှိတယ်တခါပြေးပါလဲကျွန်တော်တို့လက်တော်ကိုယ်စားလေတွေကပြောလိုက်တဲ့အချက်တွေအတိအဝတ်ပြင်ထန်လို့တော်တော်လေးပဲကောင်းယူချက်ကအရန်ပြင်ထန်တယ်လို့ပြောတော့အဲ့ဒီလောက်ကသာမှာကျွန်တော်တို့ဟိုတရေကိုမထူးထူးအောင်ကောင်းကင်ဘီဘီအောင်ကျွန်တော်တို့ဒီလိုမျိုးအဲ့ဒီလောက်ကပိုင်းနေရှိတယ်ဆိုတော့ဒီလိုပိုင်းနေရှိတဲ့အခါကျတော့လူလူလာလာနဲ တော့အဘိဓမ္မာနဲ့ပြောင်းသွားတဲ့သဘောကြီးဖြစ်တဲ့ကတည်းကအခုဒီနေ့တော့တော်တော်လေးစိတ်မကောင်းဖြစ်ပြီးတော့ဒီမီဒီယာကလည်းပြေဖို့လက်မဝဲကိစ္စမျိုးတွေကျွန်တော်တာကရှိတာပေါ့ဗျာ။ဆိုတော့ဒါမျိုးတွေလည်းမရှိဘူးဆိုတော့ရှိတယ်။ဒါကလည်းကျွန်တော်တို့မီဒီယာဘက်ကလည်းသိကြရမယ်၊သိကြရမယ်ကျွန်တော်တို့အပိုင်းပေါ့။ကျွန်တော်ပြောကျွန်တော်ခွဲပြောတဲ့အပိုင်းတစ်ခုပါလို့ဆိုတော့ကျွန်တော်တို့ဒီဟိုလွတ်တော်ပြည်သူတွေမှာကျွန်တော်တို့ဒီဟိုရွေးကောက်ပွဲကြီးဟာရွေးကောက်ပွဲကမ်ပိန်းကြီးဖြတ်သန်းလာတဲ့နိုင်ငံရေးသမားတွေကျွန်တော်ဒီနိုင်ငံရေးပါတီတွေကနေလာတဲ့ကျွန်တော်တို့ဒီကိုယ်စီတွေကကျွန်တော်မီဒီယာတွေမသိဘူး။မီဒီယာတွေလည်းအပြန်အလှန်ဟလာအားကိုးအားသာပြုလို့ရှိတယ်။မီဒီယာတွေအားပြုပြီးတော့ကျွန်တော်တို့ဒီကမ်ပိန်းကလာတယ်မှာဖြတ်သန်းလာခဲ့ရတဲ့ကျွန်တော်တို့နိုင်ငံရေးသမားတွေကတော့ဟလာကိုယ်စီတွေဖြစ်ပြီးဖြစ်ပေါ်ကြောက်တောက်လာတာပါမီဒီယာတွေရဲ့ကျွန်တော်တို့ဒီပုံတိုင်ပုံစိတ်ဓာတ်ပုံဟာဓာတ်ပုံလိုက်တာကမျိုးပေးနေတာကဒီသဘောတရားတွေသိရပြီးနားလေဒီတာပြတဲ့အတွက်သူတို့လည်းဟလာလေဒီတော့ဆက်ကိုယ်စီတွေနဲ့ဒီမီဒီယာတွေနဲ့တမန်ပါတော့ပြည်ပကမရှိရှိနေတော့ပြောတယ်ပေါ့မျိုးပေးရတဲ့နေရာမှာသူရဲ့ကျေကျေကျေကျေအဲ့ဒီတော့ကမှလာတောင်းတော့ရင်ပါသွားရင်ပြင်းထန်လုံးသွားရင်အဲ့ဒါဟိုဟိုဖြစ်တဲ့ပြဿနာတော့ပဲရှိတယ်။တကယ်တော့အပေါ်မှာတော့ဒီမျိုးစိတ်ညစ်ညစ်နေတဲ့ပြဿနာမရှိဘူး။ဒါပေမဲ့ရင်းနှီးစိတ်ညစ်ညစ်နေတာမျိုးရှိတယ်။ပြဿနာကတမန်တော်ကိုယ်စီတွေကတော့ကျွန်တော်နိုင်ငံရေးဘက်ကလာတာပေါ့ဘူး။သူကကျွန်တော်ဒီစိတ်တဲ့တဲ့ကျတဲ့နေရာပဲနေတဲ့ကွာလေလာတယ်။ဒီကြားရတဲ့စိတ်ဟိုမတိတိရဲ့နေတဲ့ကွာလာပြီးတော့ဒီလိုတော့တော့လာချင်ပါဒီမီဒီယာကဝေဝေတဲ့ရပ်ပုံတွေရိုက်ကြတာဒီအပြည့်တင်းနေရာတက်သွားတဲ့ခါကြီးအဲ့ဒါကျွန်တော်ဒီ online မှာဟိုတင်းတက်သွားတဲ့ခါကျတော့ online မှာတင်းစာသားနဲ့ရပ်ပုံတွေတက်သွားတဲ့ခါမှာ online တွေအားလုံးကြည့်ရတယ်လို့ဒီမှုပေးရတယ်ဆိုဒီရပ်ပုံကိုတစ်ခုဒီရတယ် download လုပ်ပြီးအလွယ်တူလေး online မှာကျွန်တော်တို့ဒီရနိုင်တယ်ပေါ့နော်ဒီတင်းရ download လုပ်ပြီးသူတို့စက်ကြဟာစာယူပြန်ပြန်လာလို့ရှိတယ်ပုံတွေပဲပေါက်ကြရတယ်ဒီလိုဆိုဒါကသူဖြစ်တဲ့သဘောတဘာပေါ့တော်တော်လေးတက်မှတ်သွားကြည့်လို့ကြဒီလိုဒီမှာသူတို့ခံစားချက်ကတော်တော်လေးကိုဟိုဘယ်လိုကောသူတို့တော်တော်လေးထိတ်ကြနေရတယ်ဒီဘက်မှာတော်တော်တော်တော်လေးတုံ့ဆိုက်နေရတယ်ဆိုတော့ဒီသဘောတဘာဝနဲ့ကျွန်တော်မီဒီယာတွေကလည်းတစ်ခုဖြစ်တဲ့သဘောတဘာဝတွေပေါ့နော်ဒီလူမှုကွန်ရက်မှာပြန့်ပွားတဲ့ပြဿနာတွေကိုသူတို့ရှင်းသားမရသေးတာဟုတ်လားဟိုကိုခိုင်းနေခိုင်းတတ်ကြည့်တာပေါ့ဗျာအဲ့တော့ဒီတော့ပြန်ပြီးဖြစ်လာပြီးတော့ဒီတိပတ်ကားတွေကကျွန်တော်တို့ကရှင်းရှင်းလင်းလင်းပျောက်ကွယ်သွားမယ်အစားဟုတ်လားဒီတော့ခုနှစ်နှစ်လည်းရှိပြီပေါ့ဗျာဒီဖြစ်တော်ကြီးရှိတာဒီခုနှစ်နှစ်လည်းရှိပြီပေါ့ဒီကျွန်တော်တို့ကတော့ကိုယ်တွေနဲ့ဒီကြားနဲ့ကြားမှာကျွန်တော်တို့ကောင်းပုံနဲ့ဆက်ဆံရတဲ့အခုတစ်ချိန်ပြည်လည်လာမယ်အစားအခုပြဿနာတွေကအဲ့ဒါဖက်တာဖက်တာအစ်တွေတက်လာပြီးတော့ကျွန်တော်တို့ပုံပြီးစိုးဝလာတာလည်းဒါလည်းမကောင်းတဲ့လက္ခဏာပေါ့
ဟုတ်ကဲ့ဆရာကတော့ဒီအတွေ့အကြုံအားနည်းတာတွေကနှစ်ဖက်စလုံးမှာရှိနေရဆိုတော့သဘောပေါက်ခုထိရင်းချက်မလာနိုင်တဲ့သဘောတဘာဝရှိနေရပေါ့လေ
ဟုတ်ပါတယ်ဘာဖြစ်လဲဆိုတော့ကျွန်တော်ဒီဖြစ်တဲ့ပြဿနာဆိုရင်ဓာတ်ပုံရိုက်တဲ့ကိစ္စကတကယ်တော့ကျွန်တော် public area ပေါ့တော့ဒါကကျွန်တော်သတင်းလုပ်တဲ့ area တော်တော်ဆိုတော့ကျွန်တော်တို့ဒီတကယ်သမားတွေအားလုံးကျွန်တော် sorry တော်တော်ကြီးတွေအားလုံးကလာပြီးတော့ကျွန်တော်တို့ပြည်သူတွေအတွက်ကိုဥပဒေကြီးအလုပ်ကိုလာလိုက်ကြတဲ့အခါမှာကျွန်တော်တို့ media တွေကလည်းဓာတ်ပုံရိုက်မှာလေဒီလိုမေးပါပဲဒါကဟို privacy ဟိုပါတော့သူရဲ့ဒီ corporation နဲ့ခွင့်ခံစားရတဲ့အချိန်မဟုတ်ဘူးတိုင်းပြည်တော်လုံးလုံးနဲ့ဖြစ်ဖြစ်တဲ့အတွက်ကျွန်တော် media သမားတွေဓာတ်ပုံရိုက်ကြတော့မေးမြန်းတာတော့ရှိမှာပဲဒီကကိုယ့်ကိုယ်ကိုစိတ်တွေပြည့်စင်လာဖို့လိုတယ်တခုစီကတော့ကျွန်တော်တို့ private view တွေရှိတယ်ကျွန်တော်တို့ဒီအောက်မှာဟိုကျွန်တော်ကောထားတဲ့နေရာလေးရှိတယ်ပြေးလေးတောက်တဲ့နေရာလေးရှိတယ်တက်တက်ရဲရဲမျိုးပို့ပေးထားတဲ့နေရာရှိတယ်အဲ့လိုနေရာမျိုးရှိဆက်ပြီးတော့အရင်းကြီးရဲ့ဓာတ်ပုံရိုက်တဲ့လေးပို့ပေးတဲ့ဆိုတော့ဒါတက်တယ်လားပေါ့နော
်ဟု
တ်ကဲ့ဆိုကျွန်တော်ဒီဝင်ဆက်ပြီးမှဟလာဒီကျွန်တော်တို့ဟိုအများအားဖြင့်ဖြတ်သွားဖြတ်လာတဲ့နေရာတွေမှာကျွန်တော်ဓာတ်ပုံရိုက်ကြတယ်ဒီကိုပြီးရဲဆိုတာဒါပြတော့ဆက်ရတကမှလည်းထုံပြီးတော့မထုံးကြမယ်ဆိုတော့ private နားနဲ့ဒီအရင်ဒီပေါက်ဖို့လေဒီပေါက်လို့မရမှတိုင်နာတန်းလာရဖြစ်လာတာဒါတမျိုးပေါ့နော်အခုတော့နားနဲ့ဒီလည်းမပြီးပေါက်သေးသေးနဲ့ဒီလိုအစ်စ်လေးဖြစ်လာတာတော့ဟိုဒါစိတ်မကောင်းကြပဲစိတ်လည်းပြူကြပဲပေါ့
ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီတွတ်တော်ကိုယ်စားဦးမျိုးစောအောင်လည်းပြန်မေးချင်ပါတယ်ဒီတက်မတော်သားကိုယ်စားဒီဘက်ကဒီသတင်းမီဒီယာတွေကိုအေးအေးဟိုဆိုပြီးတွတ်တော်နာရကထက်မှာဟိုတင်ပြရတဲ့စာထဲမှာကြာတော့ဒီကိုယ်စားလေးစိတ်ညူညင်အောင်ဒေါသဖြစ်အောင်တမင်တက်တက်လှုပ်တဲ့တခြားပြစ်မှုတစ်ခုကိုကျူးလွန်အောင်အကြံနဲ့လှုပ်တဲ့အသေးပြစ်အောင်ကမေလောက်တယ်ပေါ့နော်။နောက်ကိုယ်စလေသွားလာခဲအောင်လုပ်တဲ့ဒီအမျိုးသမီးကိုယ်စလေဆိုရင်လည်းကာရင်ကြီးပြက်လောက်အောင်လုပ်တယ်ဆိုပြီးတော့လည်းပြောထားမျိုးရှိရဲဆိုတော့ကျွန်တော်ဒီသူတို့ဖြစ်ခဲ့ကြုံရတဲ့အတွေ့အကြုံတွေကိုတော့ကျွန်တော်ဟိုမမေးချင်ပါဘူး။ဆိုတော့ကိုမျိုးစော်လွတ်တော်ကိုယ်စလေတူးချင်းအနေနဲ့ရောဒီလိုမျိုးကြီးကိုယ်တိုင်ကြုံခဲ့ရတဲ့မျိုးတွေဒါမှမဟုတ်တွေ့ခဲ့ရတဲ့မျိုးတွေရှိလားခင်ဗျ။
ကျွန်တော်အနေနဲ့ကတော့ဒီကိုယ်တိုင်ပေါ့လေနော်ကျွန်တော်ကဟိုအိတ်ဆိုတာဘာညာပုံစံမျိုးတွေကတော့ကျွန်တော်တို့ကမကြုံရဘူးပါဘူးကျွန်တော်တို့ကကြတော့ငကူကလေးနဲ့လည်းမီဒီယာ friendly ဖြစ်တယ်ပေါ့ဖြစ်တဲ့အခါကျတော့ကျွန်တော်တို့ကဟိုမီဒီယာဘာလို့ခြင်းနဲ့ဘာဖြစ်ခြင်းနဲ့ဆိုတော့ဘာမေးခြင်းနဲ့ဆိုတော့လည်းကျွန်တော်တို့သိတဲ့အခါကျတော့အများဆုံးအဖြစ်ကျွန်တော်တို့ Georgian and message with General Rua, Georgia Shira, with General Don and Jubian Hari Shira Kadar, General Matana, Timishi. But I'm a leve with General Rua, Domazan or the Total Buzzle, Tippi, Yanni Popular, Yanji, Total Buzzle, and Mura Mama Pau. As Domazan Solution, General Rua, the Little Ogatari Lu, General Wenji Luma, General Ru, at the Chojaro, General Miara or Elumu, she said to Alumayan or my Pede who are. Mighty two baby Roma General, Mire Kama, Machi Mene, General Dore Kama, Valetre Cadero, the Lamu Big Hadalu Kitam, General Mimbure, Kuku, Alamajo, Elumurum Mimbure, Elum, General Padakuta Dia Lesro, and Nechetwa Duyarabo. It goes a lady, the Hadbu Fine Figari, you know, it drew in the Nea Jaro Leve, Miriari who changed the Kuro, Pizin, General Miene, Miriari who And I don't know, the cuckoo, the cuckoo, the cuckoo, the message, the cuckoo, Chan Hagabu, Joame, Sure, the Jordan Jensen, I would do a lieutenant. Peter Kajo, Mego, the Akono, General, Kijamaki, I'm about. Mego, who don't love Kibu, I go, Tinny Bede, Bioma, General, Donamu, the Shizyam, General Mine. Peter Kajo, Mere Kamari, Lever, Kona Dodolu, the Mere Kimelu, I kept Bioma Luga Mutes, Alusin, General Ruau, Kalani, Malu Bioma, Tushi Dula, General, not to be the Hamulin, a Bian and Ale Muli, the she didn't look to me and Aboli. There are five big Haribos and Muri Jaro, General Hadley Duya, to the piano, Daming Abuguru, I will allusion, the wine bureau, my general, big Hadalu Chippe Dwarabo, a Damuri Rogan of Mimbure, a Gugurangar, General, or Mr. Samuraro, Machi, Babu Lesser, General Rau, but General Lupe, Bioma Miana, or General Fika, along with you.
Okay. So, okay. 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 Okay.
Okay. Okay. Okay. Okay. ก็ไอ้ไตซามาปาได้แค่แค่ไอ้ไตซ์ตัวนี้พาได้ไตซ์อ่ะเส้นนั้นเป็นเลยทีนี้เนาะไอ้ไตซ์มาปาได้เสร็จแล้วตัวนี้โหวีว้าบาเลยมันก็ตัวนี้ไม่เอาเล่นน่ะก็ที่จะจับบ่เป็นรู้ที่อันนี้ล่ะเป็นรู้ที่อันนี้ก็คือตัวนี้ก็ที่จะอยู่ตัวนี้ก็ว่ามุอยู่ตัวนี้เนี่ยเส้นนั้นจะมีชื่อเดียวกันเลยมันตัวนี้ไม่เอาเลยเนาะก็เพิ่มมาตัวนี้เป็นไปดีชื่อนี้ล่ะชื่อชื่อเลยตัวนี้ มันเออตัวนั้นไม่ได้อย่างเงี้ยเนาะก็ตัวนี้คือนี่ล่ะเราจ่ายตัวนี้เนี่ยแล้วที่จะตัวนี้ที่เป็นเนี่ยปัจจัยเดียวเพราะทีนี้ต่างจากที่ที่เขาอะไรเลยตัวที่เป็นเนี่ยปัจจัยเดียวที่จะเดี๋ยวเข้าใจตัวสุดาเนี่ยตัวนี้มาที่อะไรจะทำเนี่ยมันจะมาตัวนี้เส้นอะไรเสร็จไปที่รูปเนี่ยตัวที่มีอยู่ที่มีอะไรอารมณ์อยู่ตัวที่จะมีอะไรที่อาเป็นเนี่ยตัวนี้ต่างจากที่นั่นไปเลยเนาะเพราะว่าที่นี่ว่าเนี่ยตัวนี้ interpret的部分就是说，包含里边的，慢慢的，你看，看一下里边，比如说你，你讲的话，故事的，这样子，那样子，没得那个什么，那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那那 ကျွန်တော်တို့မီဒီယာတွေပေါ်မှာဆက်ကြတာတော့ကျွန်တော်နည်းနည်းနိုင်ငံရေးဆိုင်နေတာကတော့ဆိုတော့မီဒီယာတစ်ခုတော့ဒီအရေးကိုခံစားတော့ဟုတ်ပါဒါလည်းမူလကလည်းဖြစ်နိုင်တယ်ဟုတ်ပါမီဒီယာတွေပေါ်မှာတက်ရိုက်တာဝန်မရှိတဲ့ကိစ္စပါဥပမာဆိုကြပါစို့ရှင်းနိုင်ရေးရှိရတဲ့ခုဆိုလို့ကျေရီဒါရရှိတော့ကဆဲတဲ့ကိစ္စမတိုင်တဲ့ရမှာဆိုလို့ရှိရင်ကျွန်တော်တို့ကကိုယ်နဲ့မျိုးသမီးကြော ဒီမှာဘဟုတ်ဘူးဗျာလူတိုင်းဒါသာမဏေကြီးတွေဒီနေကတော့ဆန်းကြီးဒီနေကခဏရဲခိုင်ရနိုင်တဲ့ပြဿနာလေးဆိုတော့အဲ့လိုမျိုးပေါ်မှာဟိုခံစားချက်ထားပြီးတော့ကျွန်တော်တို့မီဒီယာလူဆက်စားပေးတဲ့သူတွေဒါကမဖြစ်ဘူးပေါ့ဗျာဆိုတော့ခံစားကြတာပြီးကျန်တယ်ပါတယ်ဆိုတော့ဒီကတော့ကတော့ဘယ်အကြောင်းအချက်ဘယ်ပြဿနာကိုအခြေခံ ခံစားရတယ်။ဒါတော့အဲ့လိုပြောမှလည်းကျွန်တော်မီဒီယာသမားတွေပြည်ကြဆင်ခြင်လို့ရမယ်။အဲ့တော့မဟုတ်ဘဲနဲ့ကျွန်တော်တို့ဒီလိုမျိုးဟိုတိုက်စားလုပ်ပြီးတော့ကျွန်တော်မီဒီယာသမားတွေရဲ့ကြွားခွင့်လာခွင့်ဒုက္ခကြိုက်ခွင့်သိကြပါလို့ဒါတော့ကျွန်တော်ကတော့ဒါမီဒီယာလောကတစ်ခုလို့ပရက်ဆာပေးတဲ့နိုင်ငံရေးဆန်တဲ့ကျွန်တော်တုံ့ပြန်တဲ့သဘောမျိုးဖြစ်နေတယ်။ဒါကကျွန်တော်ရှေ့လျှောက်ဟိုဟိုကျွန်တော်မီဒီယာတွေရဆက်ပြီးတော့ကျွန်တော်တကယ်လည်းလုပ်နေပါကရက်သွားမှာမဟုတ်ဘူး။အဲ့တော့ထပ်ပြီးတော့ပြတ်တန်ပြီးဖြစ်နေမှာကောင်းအောင်အမှန်တော့ဖြစ်တင်လာတော့ကျွန်တော်မီဒီယာတွေတက်မလို့ပုံစံတွေနေတဲ့ဒီတက်မလို့တော့ပုံစံတွေကြားမှာကျွန်တော်တိတိကျကျဖြစ်ပြီးတော့ဘယ်ဟာကတော့ဘယ်လိုဖြစ်တယ်ဒီဟာကဒီကျွန်တော်တို့ရဲ့မီဒီယာဓမ္မနဲ့သဘောတဘာဝနဲ့လုပ်ငန်းဆိုင်ရာကျွန်တော်တို့ကပြန်ရှင်းပြလို့ရတယ်ဆိုတော့တစ်ခါကြီးပြန်ရအောင်အမှန်တော့တိတိကျကျကျွန်တော်တို့ engage လုပ်ပြီးတော့ဟာဟိုအပြန်အလှန်ပြောဖို့ရှင်းပြပြီးတော့ဟိုမီဒီယာချာမယ်ဆိုတာဒီလိုမျိုးကျွန်တော်တို့ပုံစံတွေတက်တယ်လည်းဒီကရှင်းတော့ရဟိုဖြစ်ရှင်းရမှာဘူးလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဟိုတက်မလို့သားဒီကိုယ်စရီဘက်ကဒီဆွဆွဲထားတဲ့ချက်တွေကလည်းဟိုအငင်းပွားစရာရှိနေနိုင်ပါတယ်ဒါပေမဲ့ဟိုတင်ပြရတဲ့တက်မလို့
ဟုတ်တယ
်ဟုတ်တယ်ဟိုဒါပေမဲ့ဟိုတင်ပြရတဲ့ဒီတက်မလို့သားကိုယ်စရီခုဆွနေတဲ့နေရာမှာပါရတဲ့အတွက်လည်းကျွန်တော်ကဟိုဒီကိစ္စအပြန်လန်ဆွနေဖို့ကတော့မဖြစ်နိုင်တာလေရှိရပါလိမ့်တခုရှိရကျွန်တော်ဒီနေ့မှာဟိုဟိုဟိုကျွန်တော်တို့ဒီဆွနေဖို့အတွက်ကိုပါဝင်ဆွနေဖို့ဆက်ဆွဲထားတဲ့ပုံကိုတချို့လည်းရှိရအတွက်ကျွန်တော်လှည့်ပေးခြင်းပါတယ်စာရေးထားရလည်းရှိပါတယ်တူကတော့ကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုဆွနေတာလည်းကျွန်တော်နားထောင်ကြည့်အောင်ပါဟု
တ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီလွတ်တော်ထဲမှာနော်ဒီစစ်တပ်ကြီးစစ်တပ်ဖွဲ့စည်းကပိတ်ပင်နဲ့ဟိုနေဒီမော်နော်ဗရင်းသမားနဲ့ပိတ်ပင်နဲ့ကိစ္စကတော့ကျွန်တော်အနေနဲ့ကတော့နော်သဘောမကျဘူးဗျ။မဆုလို့ဆိုရင်တော့ကျွန်တော်တို့သတင်းသမားတွေဟာပြည်သူစုကိုနော်အကာအကွယ်ပေးတယ်နော်။မန္တာကိုသူတို့ထုတ်ပြောတယ်နော်။မမန္တာကိုသူတို့ဘာမှပြောဆိုတာလှုပ်ဆောင်တာမရှိဘူး။ကြားတာမရှိပါဘူး။အမှန်တရားကိုသူတို့ထုတ်ပေါ်တဲ့သတင်းသမားတွေဖြစ်တဲ့အတွက်နော်ကျွန်တော်တို့အနေနဲ့တော့အများကြီးကြိုဆိုပါတယ်။အများသားပဲကြိုဆိုပါတယ်နော်။အဲဒီစစ်တပ်ကနော်သူတို့ရဲ့သတင်းသမားကိုပိတ်ပင်တာကတော့နေရာတကာမှာဖြစ်နေပါတယ်ဗျာ။
ဟုတ်ကဲ့ဒါကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးဖို့ဆွေးနွေးကြတာပါကိုဖြိုးဝင်းထက်အောင်ဖြစ်ပါတယ်နန်းလောင်စာဖတ်ပြပေးပါဦးခင်ဗ
ျလွတ်တော်အတွင်းတရင်ရယူပြီးတော့ပြည်သူတွေကိုတရင်မှန်ပြန်ကြားပေးနေတဲ့တရင်သမားတွေကိုလွတ်လပ်စွာတရင်ရယူမှုတွေကိုမပိတ်ပင်မသားစီသင့်ပါဘူးအခုဖြစ်သွားတဲ့ကိစ္စတွေမှာလည်းသူတို့တွေလွတ်တော်တဲ့ပြောခဲ့တာတွေကိုအများပြည်သူတွေသိရအောင်ပြန်ပြီးပြောတာပဲလေအမှန်ဆိုရင်သူတို့ကိုသူတို့ပဲပြန်ပြီးတော့ဆင်ဆင်ချင်ချင်နဲ့လူကြီးလူကောင်းပြပြနေထိုင်ရမှာပါအခုလိုသတင်းသမားတွေရဲ့လွတ်လပ်စွာသတင်းရယူခွင့်သတင်းတင်ဆက်ခွင့်တွေကိုကျက်မှတ်လိုက်မယ်ဆိုရင်လွတ်တော်ထဲမှာအင်ဂျင်နီယာတွေတိတိကျကျအလုံမလုံတာတွေပြောချင်ရပြောနေချင်ရနေနေနေတာတွေကိုပြည်သူတွေသိကြတော့မှာမဟုတ်ပါဘူး။ဒါဟာမဖြစ်သင့်ပါဘူး။လွတ်တော်ထဲမှာဆွေးနွေးခဲ့တာတွေချမှတ်ခဲ့တာတွေပြောခဲ့ဆိုခဲ့တာတွေဖြစ်ပျက်ခဲ့တာတွေအပေါ်အဆိုးအကောင်းမှန်များကိုပြည်သူတွေသိတဲ့နယ်လို့မြင်ပါတယ်။အခုလိုသတင်းမျိုးကိုသတင်းအမှားအမုန်းစကားလို့ဆိုလို့မရဘူးလို့ထင်ပါတယ်။
ဟုတ်ကဲ့ဆိုတော့တို့ဒီဆွေးနွေးရတဲ့အထက်မှာအဓိကသတင်းမီဒီယာတွေသူ့လောက်သူ့လောက်တာကိုမချုပ်ချက်သိဘူးဆိုပြီးထောက်ပြရတဲ့အမြင်တွေကိုကြားပါတယ်ဆိုတော့ကျွန်တော်ကိုမျိုးစောတခုတော့မေးချင်ပါတယ်အခုအနေထားရဆိုရင်တော့ဒီလွတ်တော်ကိုယ်စားလှယ်ဘက်ကသတင်းသမားတွေက60တွေလုံနေတဲ့အလုပ်တွေကိုဟိုတစုံတရာနားမလည်တာတွေရှိရဲနောက်ပြီးအရေးကြီးတဲ့ကိစ္စတွေကိုစဉ်းစားလောက်ကန်ရတဲ့အချိန်မျိုးမှာဟိုစိတ်နှောက်ရှက်ပေးရရောက်တဲ့ဟိုလုပ်ရမျိုးတွေလည်းရှိရဲဆိုတဲ့အမြင်မျိုးတွေလွတ်တော်ကိုယ်စားလှယ်ဘက်မှာရှိနေတယ်လို့ကျွန်တော်နားလည်လို့ရပါတယ်တစ်ချိန်တည်းမှာပဲဒီသတင်းသမားတွေဘက်ကပြောမယ်ဆိုရင်လည်းဟိုကိုယ့်လောက်ကိုယ်လုံနေတဲ့ကိစ္စတွေရှိနေတယ်ကို့မှာလည်းကို့တာဝန်နေတဲ့ကိုယ်ပဲဆိုတော့ဆက်လောက်အုံးမဲ့ကိစ္စရရှိနေဆိုတော့ဒီလိုရက်တိချက်မျိုးရှိထားတာဆိုတော့တစ်ဖက်နဲ့တစ်ဖက်အလုပ်တွေရဲ့သဘောတဘာဝကိုဟိုဘယ်လိုပြောမလဲပြည်ပြည်ဝကသဘောမပေါက်လို့လားဒါမှမဟုတ်ကိုလုံနေတဲ့အလုပ်ကမှပိုအရေးကြီးရဆိုရင်အမြင်တွေကြောင့်အခုလိုမျိုးဟိုပေါ့လေအဖို့တစ်ကလေးတွေဖြစ်စရာကြီးကြုံနေရလားဘလို့ကြောင့်အဓိကဖြစ်တယ်လို့မြင်တယ်ကိုမျိုးစော
ဟိုတစ်ဖက်နဲ့တစ်ဖက်ဟိုဒီကခဲ့တဲ့အကြောင်းရင်းတွေကတော့ဒါအများကြီးရှိနေပေါ့နံပါတ်၁ကျွန်တော်ပြောချင်တာကတော့ခုနကတော့ကိုသူပြဆိုပြောသလိုပဲကျွန်တော်တို့ကဒီမီဒီယာတွေကိုဖိနှိပ်တဲ့ဟာချုပ်ချယ်တဲ့ဟာတို့ကျွန်တော်တို့လည်းမကြိုက်ဘူးဘာဖြစ်လို့လဲဆိုတဲ့အခါကျတော့မီဒီယာကကျွန်တော်တို့ကလွတ်လပ်စွာသတင်းယူခွင့်လည်းရှိနေမှာကျွန်တော်တို့ကပြည်သူလူထုကလည်းပဲကျွန်တော်တို့လွတ်တော်ကလုပ်နေတာတွေလွတ်တော်ကိုယ်စားလှယ်လုပ်နေတာတွေကိုပို့ပြီးတီးခွင့်ရှိမှာပေါ့ဒီမှာသဘောပေါက်မှုလွဲနေတာလေးတွေရှိတယ်။ဘာလဲဆိုတဲ့အခါကျတော့တခါတလေကြလို့ရှိရင်မီဒီယာတွေကိုပြောလိုက်လို့ရှိရင်ဆိုးကျိုးပဲဖြစ်မယ်လို့ထင်တဲ့လူတွေလည်းရှိလိမ့်မယ်။ဒါပေမဲ့တချို့ကိုယ်စားလှယ်တွေကြတော့လည်းမီဒီယာတွေအင်တာဗျူးတော့ပို့ပြီးခံနေတယ်။ဘာဖြစ်လို့လဲဆိုတော့ကောင်းကျိုးပို့ရလို့ပေါ့နော်။ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ကို Facebook တွေ Social Media တွေ Online Media တွေရှိကြပြီးမယ်ဒီဟာတွေက ကျွန်တော်တို့ကဒီမီဒီယာကကြတော့တက်ပါပြင်းနေနဲ့ကျွန်တော်တို့ကဘေးကနေမှာပြောပြတာဖြစ်တဲ့ခါကြတော့မီဒီယာကပြောတဲ့ဟာပို့ပြီးတော့မှပြည်သူလူထုအတွက်ပို့ယုံကြည်ရတယ်ပေါ့ယုံကြည်ရတဲ့ခါကြတော့မီဒီယာတွေပြောတဲ့ဟာကိုပို့ပြီးတော့မှလက်ခံလို့ဟိုပို့ပြီးတော့မှသဘောကျကြတယ်ပေါ့ဆိုတဲ့ခါကြတော့အဲ့လိုမျိုးလေးတွေရောရှိတယ်တယောက်နဲ့တယောက်မတူတာလေးတွေရှိတယ်အဲ့ဒီသဘောသဘာဝကိုဒ ဟိုမကောင်းတာလေးတစ်ခုတစ်ခုခုပါသွားတဲ့အချိန်မှာကျတော့အကုန်လုံးကသင်ခံရရတယ်ဆိုတဲ့အခါကြလို့ရှင်သူတို့ကနည်းနည်းစိတ်နာသွားတာမျိုးလေးတွေရှိနိုင်တယ်အဲ့ဒီမှာနားလည်းမှုတွေကလွဲပြီးတဲ့အခါကြတော့နောက်ပိုင်းမှာကျွန်တော်တို့ကဒီ professional ဖြစ်မှုကလည်းပဲနှစ်ဖက်စလုံးမှာကျွန်တော်အားနေတာတွေ့ရတယ်ဘာလို့ဆိုတော့မီဒီယာရယ်လေးရှင်းဟိုကိုယ်စားလှယ်ရေးသက်မှာလည်းမီဒီယာရယ်လေးရှင်းပိုင်းကိုသိပြီးတော့မှဟိုမကြွကျင်တာတွေရှိတယ်တစ်ဖက်မှာလည်းပဲဒီမီဒီယာလောကမှာလည်းပဲကျွန်တော်တို့အစ်လူသစ်တိုင်းတွေကလည်းများတယ်များတဲ့အခါကျတော့ကျွန်တော်တို့အဲ့မှာအခက်အခဲတွေကလည်းများတယ်ပေါ့လွတ်တော့ကိုယ်စားလှယ်တွေကလည်းဒါလူသစ်တိုင်းတွေပဲ
ကိုယ်စားလှယ်ကြီးဈာမကိုယ်စားလှယ်ကြီးနဲ့ကျွန်တော်မိဒီယာရဲ့အခန့်ကဏ္ဍကပို့ပို့ပြီးတော့ကျင်းညောင်းလာတာတွေ့ရတယ်။တစ်ဖက်မှာနိုင်ငံရေးကြောင့်မို့လို့ကြည့်ပဲမဟုတ်ဘူး။တစ်ဖက်ဒီအွန်လိုင်းမီဒီယာအရင်ဆိုရှယ်မီဒီယာတွေအရင်ပွင့်လင်းလာတဲ့အချိန်မှာမီဒီယာတွေလုံးခွင့်တာကန်ကွင်းကကျွန်တော်နည်းနည်းပို့ပို့ကျင်းလာတာပေါ့။ကျင်းလာတဲ့အခါမှာသူကပို့ကျူးစားရတယ်အားထုတ်
တယ်မီဒီယာနာမမေးလေးတိုက်နေတယ်ဆိုအဲ့သဘောသားကြည့်တယ်သူကတက်နိုင်ရေးဆောင်ကြတယ်တက်နိုင်ရေးမပြောကြဘူးကြတပည့်တစ်ခါတလေကြောက်တယ်သူတို့ကလိုအပ်တဲ့အရာမီဒီယာကိုကြိုးကျင်တဲ့ကိစ္စမျိုးလေးပေါ်လာတဲ့ခါကျပြန်တော့မှသူကကမန်းကတန်းကျွန်တော်တို့မီဒီယာကိုချိတ်ဆက်ပြီးပြောတဲ့ဟာမျိုးလေးရှိတယ်ဆိုတော့သူတို့ဘက်မှာလည်းလူအဓိကသူတို့ဘက်ကလူအချက်ရှိတယ်ကဗျာဒါပြလို့လဲဆိုတော့ဟိုသူတို့ဘက်ကဒီ media friendly ဟလာဖြစ်နေတဲ့ဟိုပါပေါ့နော်အမြင်မျိုးနဲ့ချင်းချမှုမျိုးသူတို့ဘက်ကစတင်လို့လူတယ်ဆိုတဲ့အခါကျတော့ဟိုအဓိကတော့ဒါသူတို့ကတော့မဆုံမရှိသွားရင်သူတို့ကတော့ဝန်ထမ်းအဖွဲ့ကြီးကနေလာတာဖြစ်တဲ့အတွက်ကြောင့်မလို့စိတ်နဲ့စိတ်ကျကျွန်တော်တို့ PR တွေလည်းသူတို့စိတ်ကြည့်သူရင်းကဖြစ်မှာပေါ့နော်ဆိုတဲ့အခါကျတော့နောက်တစ်ခုကနိုင်ငံရေးနဲ့ပတ်သက်ပြီးတော့လူတွေကဟာပြောရဆိုရတဲ့အခါမှာဘာသာပြန်သွားမှာလေစိတ်ကြည့်ဆိုရင်တော့မသိဘူးဆိုတော့လည်းဒါကအခုတက်တော့ကိုယ်စလေဆိုတော့ကျွန်တော်တို့ဒီတာဝန်ယူတဲ့အချိန်မှာဒီအတာဝန်ရဲ့သဘောတဘာဝကကျွန်တော်တို့မီဒီယာနဲ့ပြောရမယ်ပြောစရာရှိပြောရမယ်ဟလာပြောမှရှိသူမှရှိသွားတယ်အဲ့ဒီကြောင်ခံရမှာပဲမတတ်နိုင်ဘူးဒါတော့ကျွန်တော်တို့
တာဝန်ယူရမှာပေါ့နော်ကျွန်တ
ော်ဒီလောက်ရဲ့အဓိကလိုအပ်ချက်ဖြစ်တဲ့မီဒီယာရဲ့ပြည့်တဲ့ကိစ္စကိုရေတည်းနည်းပြည့်ဖို့ဆိုတယ်ကိုယ့်ဘက်ကလည်းအမှားရမရှိအောင်ပြင်ဆင်လာပြီးတော့ကျွန်တော်တို့ဒီဟိုမီဒီယာတွေနဲ့ friendly ဖြစ်အောင်ကျွန်တော်တို့ချင်းတက်ပြီးဟိုသက်သွေးနိုင်ငံရှာပြီးတော့ကျွန်တော်တို့ပြည်သူပေါက်ရတာကျွန်တော်တို့ engagement ပေါ့နော်ကျွန်တော်တို့ ठी တွေ့ရဟိုချေဆောက်ကျွန်တော်တို့ဒီကိုယ်စားလှယ်တွေနဲ့ဒီနေရာတွေကြားမှာဒီကောင်းပေါ့နဲ့ဆက်ဆံရေးတွေထူထောင်မှုဟိုနိုင်ငံရေးကျွန်တော်တို့ဒီအဓိကသက်တော်ကြီးကကျွန်တော်တို့လူတွေတွေ့ရကျွန်တော်တို့တကယ်ဘာမှမမပြတယ်ကျွန်တော်မန္တန်ကြီးအဲ့ဒီမန္တန်ကြီးကတာတာရာရာနဲ့ကျွန်တော်တို့ဒီပေါ့နော်ဒီလူရဲ့ရှေ့ကိုလူများတွေကဆက်ဟလာသူထားပြနိုင်တယ်သူတို့ရှိတဲ့ကျေတော့တန်းပြီးရဲ့သူတို့စတာရဝပြောမှုတယ်ဆိုအဲ့ဒါကိုတပ်ပေါ်တော့ပြည်သူတွေချပြရမယ်သူတို့မီဒီယာတွေဘက်ကလည်းလိုအပ်တဲ့ဟလာပြည်ပြန်အားနဲ့စိတ်ကြတယ်သူတို့မီဒီယာဆိုရင်တောက်တရာကြောနေတာဟလာဆိုရင်ကစိတ်ပူကြမတွေ့ရဲကြမျိုးဆရာကဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကလည်းချပြီးခုခုကိုလည်းပြည်ပြန်ပြင်ဆင်ရမှာပေါ့နော
်ဒါ
ကကျွန်တော်တို့အသက်ဖက်လုံးမှာလူတွေရဲ့အဲပြင်ဆင်ရမယ့်တဲ့ကြတယ်ကြ
ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစပေးဖို့ပြီးတော့ဆွေးနွေးထားတဲ့နောက်ဆုံးပုဂ္ဂိုလ်တူလည်းရှိနေပါတယ်အမေရိကန်ပြည်အောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင
်ဗျလွတ်တော်တွေကကိုယ်စားလှယ85ရာခိုင်နှုန်းဟာပြည်သူတွေကတိုက်ရိုက်ရွေးချယ်တင်းမြောက်ထားတဲ့ကိုယ်စားလှယ်တွေဖြစ်တာကြောင့်ပြည်သူကိုတာဝန်ယူမှုတာဝန်ခံမှုအပြည့်ရှိကြပါတယ် လွတ်တော်ရေးထဲမှာဒီကိုယ်စားလှယ်တွေဟာပြည်သူတွေရာသင်ရထိုက်တဲ့အခွင့်အရေးတွေပေးထားတဲ့ဂရုအတိုင်းတကယ်ကျိုးပန်းဆောင်ရွက်နေရတာတွေဟုတ်မဟုတ်ကျွန်တော်တို့ပြည်သူတွေကသတင်းသမားတွေစီကနေတဆင့်ကြားသိနေရတဲ့အတွက်ကိုယ်စားလှယ်တွေရဲ့အရေးချင်းကိုမှန်းဆလို့ရနိုင်ပါတယ်။ဒါပြင်ကိုယ်စားလှယ်တွေကိုလည်းထိန်းချောင်းလို့ရနိုင်သလိုကိုယ်စားလှယ်တော်ကြီးတွေရဲ့သွင်ပြင်လက္ခဏာတွေကိုပါ ဒီလိုဒီမိုကရေစီလမ်းကြောင်းတက်မှတ်ဖို့အတွက်ရောပြည်သူတွေအတွက်ပါအလွန်အကျိုးရှိတဲ့လွတ်တော်သတင်းရယူခွင့်ကိုကန့်သတ်ဖို့နှစ်ဆယ့်ငါးရာခိုင်နှုန်းတွေကတောင်းဆိုတာဟာလုံးဝမဖြစ်သင့်ဘူးလို့ယူဆမိပါတယ်။
Okay, Dara, Megan Pionzo, Mount Tatana, Pisa was, so, you know, season Piso Mo, Chain Dominion Lodo Chemadi, so, not so in a cool muse or Minneapolis media in it, Sasai Kamu, Yejizo, Losigina, Pamiashi, Pionam Lane.
ဒီကကတော့ကျွန်တော်တို့ကကျွန်တော်အနေနဲ့ဗာမြင်လဲဆိုတော့မီဒီယာနဲ့လွတ်တော်ကိုယ်စားလှယ်နဲ့ဆက်ဆံရေးကောင်းဖို့ရောမီဒီယာကဏ္ဍကိုကိုယ့်အလုပ်ကိုပုံပြမအချင်းပြေလုပ်နိုင်ဖို့ရောကိုယ်စားလှယ်ရဲ့ဒီကျွန်တော်တို့သင်ပြချက်ဒီကိုကျွန်တော်တို့ပြည်သူလူထုစီရောက်အောင်မက်ဆေ့တွေပို့နိုင်ဖို့ရောဒါအပြန်လည်အကျိုးစီးပွားရှိနေတဲ့အပေါ်မှာပို့ကောင်းဖို့ဆိုလို့ရှိရင်တော့ဒီလွတ်
ကျွန်တော်တို့ဒါသက်ဆိုင်ရာကော်မတီဥက္ကဋ္ဌတွေပေါ့လေနော်ပါပြီးတော့မှမီဒီယာတွေကလည်းသက်ဆိုင်တဲ့သူတွေပါပြီးတော့မှကျွန်တော်တို့ဒါစွန့်နေဖြေရှာဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်ဗျ။ပါဝင်စွန့်နေဖြေတဲ့ပြည်သူလူထုကိုယ်စားဦးမျိုးစောတဲ့နေ့အစီအဥတီယာတွေနဲ့ပါဝင်စွန့်နေသူတွေတော်တော်ရှင်နေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
လွတ်တော်တွင်မှာလွတ်လပ်စွာသတင်းရယူခွင့်နဲ့ပတ်သက်တဲ့အကြောင်းအရာတွေပေါ်အခြေခံပြီးတော့ဆွေးနွေးထားတဲ့စနေနေ့ည VOE ရဲ့အတိုင်းရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နှားဆင်ခဲ့ရပါပဲဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ဗျာ။
ကုလသမဂ္ဂဒွေမှုကျော်ဟောနိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဖီအန်နန်ဟာအသက်80ရွယ်မှာခဏတာနာမကျန်းဖြစ်ပြီးစနေနေ့ကအေးအေးချမ်းချမ်းနဲ့ကိုလွန်တော်ပြီဖြစ်ကြောင်းသူမိသားစုနဲ့သူ့ရဲ့ဖောင်ဒေးရှင်တို့ကထွတ်ထောက်မှကြေညာပါတယ်။မစ္စတာအန်နန်ဟာပိုမျှတာပြီးပိုငြိမ်းချမ်းတဲ့ကဘာကြီးဖြစ်လာရေးသူ့ဘဝတသက်တားလုံးလုံးဆောင်ခဲ့တဲ့ကဘာအထင်ကြီးကခေါင်းဆောင်နဲ့စ ဆွမ်းဆွမ်းတမန်လုံဆောင်ခဲ့သူတည်တယ်လို့ထွတ်တော်ဘောကကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတော်တမန်ငါပုဂ္ဂိုလ်နိုင်ငံသားဦးညွန့်အောင်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီဆန်လုံးရဲ့ဖေချာချက်အရအခုလဆကူရဲ့ဒီကနေ့ကနေပြီးတော့20နှစ်အထိစင်ကာပူနိုင်ငံကိုလူသဘောခီးစဉ်နဲ့လာရောက်မယ်ကြောင်းစင်ကာပူနိုင်ငံသားဌာနရဲ့အခုလဆက်ရှိနေဆိုရတဲ့ထုတ်ပြန်ချက်မှာဖော်ပြထား တဲ့အဒီမင်ကုန်းမှာလက်ရှိဆိုးရွားဖွယ်ရဲ့အောင်မြင်မှုတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေတွေကိုပြောမှဖြစ်တယ်လို့စင်ကာပူကလာတဲ့အထင်တွေမှာဖော်ပြပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အသစ်ဖြစ်ရွေးကောက်တင်မြှောက်ခံထားရတဲ့ခရစ်ကက်ကျော်မိုဟောင်းအီမရမ်ခန်ဟာစနေနေ့ကတက်စ်စာချင်းဆိုပါတယ်။ဝန်ကြီးချုပ်အသစ်အနေနဲ့ညွန်မောဆိုးရွားဖွယ်စည်းဖို့လှုံ့ဆော်လာမှာအီမရမ်ခန်အတွက်စိတ်ခွန်မှုတွေကတော့ရှိနေပါတယ်။ပါကစ္စတန်နိုင်ငံမှာဆယ်စုနှစ်ပေါင်းများစွာကြာခေါင်းဆောင်မှုအပြောင်းအလဲမှာစစ်တပ်အုပ်ချုပ်တဲ့အချိန်ကာလတချို့ကိုပြီးတဲ့နောက်အခုညွန်မောဆိုးရွားဖွယ်စည်းရတော့မှာဖြစ်ပါတယ်။ဆော်ဒီအရေဗျနိုင်ငံမှာနှစ်စဉ်ပြုလုပ်နေကြ9ရက်ကြာ Hajj ဖျားဘူးပြုပွဲတွေကဘာအရရက်ကလာမဲ့ဖျားဘူးပေါင်းတသန်းခွဲကျော်ကိုလက်ခံမှုပြင်ဆင်မှုတွေပြီးစီးတော့ပါပြီ။ဒီကနေ့တနင်္ဂနွေမှာစတင်မဲ့အစ္စလာမ်ဘာသာဝင်တွေရဲ့နှစ်စဉ် Hajj ဖျားဘူးပြုပွဲကိုစောင့်ကြည့်နိုင်ဖို့မီနာ၊မက္ကာ၊မောင့်အာဖာစတဲ့မြို့နေရာတွေမှာလူမျိုးရေးဝန်ထမ်းပေါင်းတသိန်းကျော်ကိုချထားမယ်လို့ဆော်ဒီပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကပြောပါရယ်။အင်ဒိယနိုင်ငံကအင်ရှင်နှစ်လက်ခံကျင်းပတဲ့ Asian Games အာရှအကစားဘုရားဖွံ့ဖွဲကိုစနေနေ့ကကျင်းပပြီးသမ္မတဂျိုကိုဝီဒိုဒိုကိုယ်တိုင်တက်ရောက်မြင့်ဝန်ပြောပါရယ်။ဖွံ့ဖွဲကဏ္ဍတက်ရောက်သူတွေရဲ့ထူးအော်ဟစ်အားပေးကြတာကတော့ကိုရီးယားနှစ်နိုင်ငံကအာကစားသမားတွေပေါင်းစည်းရေးလမ်းနောက်မှာဘေးကျင်းရှင်လျှောက်ပြီးကွင်းထဲအတူဝင်လာကြတဲ့အမြင်ကွင်းပဲဖြစ်ပါရယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ခင်ဗျာ။နိုင်ငံကသတင်းအချင်းချုပ်ကိုကိုကျော်ကျော်သတင်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပါရယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂိတ်ဆုံးဖြစ်ပါရယ်။ဒီကနေ့မနေ့6990ထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ24 40 51နဲ့လိုင်းလတ်190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ ပြည်ရေးကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.